သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရာ1380ခုနှစ်မတ်တော်လာပြီကျော်6ရက်နေ့ညရန်ကုန်တိုင်းတာမွေမြို့နယ်ကျန်းရီကုန်းရပ်ွက်148လမ်းဝါဒဘာဘအောင်ဓမ္မယုံရဝိသဆောင်းလောင်းအသိဤဓမ္မတပင်အခန္ဓာဝေဟောကြားအပ်သောသမထနှင့်ဝိပဿနာတရားဒေသနာတော်ရှင်ဘုရားသခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာဂုဏ်ကိုအာယုံပြုကတိကျုဖဆောအတောဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်ဓမ္မသဘင်ခန္ဓာကိုစတင်ရရအောင်ယောကကံသောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာမိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစီပါလိုလတောင်းတဂုံပေါင်းခါသဖြင့်နာထပညာချင်းရှင်တော်မြတ်ဖရာသည်ကဘကောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြစ်တော်လဲအဘယ်မေယျရေကတိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသောကာလလေးအသင်ချင်းသိနေကဘာရှိကြသောကာလပလုံးလောကဤကယတ္တလောကဤအကျိုးစီးပွားအလုံးကအတိတကရာလေးဥစ္စာတဲ့ချင်းလက်အင်္ဂါမိတ္တကြီးမှသမိတာနှင့်တထဇနီဆွန်ရင်းကြီးဟုခြေတိထဝယ်50အစုအလုံးခဲရင်တော်မူတော်ကိုကရဏောဘုရားရှင်ရည်တန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေတ္တချင်းဉာဏ်လုံးအသက်ဆုံးလည်းနှလုံးစေဝံကိုဤပမန်းခြင်းသို့ကတောဘဝတဏ္ဍံချင်းပညာစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏီကတ္တတဝါမြာယဝေတာကဲ့သို့သနာချင်းခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာခတဝိနည်းအများစွာတတဝါဤချမ်းသာစီပါလိုလာတောင်းတဘုံပေါင်းခါလည်းဖြင့်နာထအမြညာထိုးရှင်တော်မြတ်ဖရာအားမမောယုတိပြောင်းပြောင်းမန္တိုလျောဖြင့်ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသွေဖြစ်ပါစေတတိသမထနဲ့ဝိပဿနာဒီကနေ့ခေတ်မှာကဘာအနတ်ခြေခြေပြန့်ပြန့် meditation ဆိုပြီးတော့ကမ္မထအထုတ်တဲ့အစင်လာရဟန်နိုင်ငံမှာမှာပဲလိုက်တာချင်းသုံးပြီးတော့နေချဘုနိုင်ငံမှာလည်း meditation ဒီနိုင်ငံမှာလည်း meditation နဲ့ဆုံးပြီးတော့ meditation လုပ်ငန်းတွေကအခုခါမှာ popular ဖြစ်လာတယ်လို့ပြောအဲ့ဒီ meditation တွေကဘာလို့ဆက်နဲ့လုပ်ကြတာလဲလို့ရွေးချက်ထားဖို့ရင်းတော့မတူဘူးပေါ့တချို့က meditation လုပ်တာဟာတဏှာဝုတ်ကချွတ်လို့ပြီးတော့လိမ္မာမဲ့ဖို့ကိုမျက်မှောက်ပြုဖို့ဆိုတဲ့အလုံးမြင်မောင်းနေစီရဲ့ချက်နဲ့အထောက်အပံ့ပုံကိုရှိသလိုတချို့ကလည်းစိတ်ဖြည့်ဆည်းမှုဓာတ်တွေကိုမခံနိုင်လို့စိတ်ဖြည့်ဆည်းမှုဓာတ်တွေလျော့ကျသွားစေရန်စိတ်ငြိမ်သက်မှုရရုံရည်ရွယ်ပြီးတော့ meditation လုပ်ကြတာတွေကများတယ်ကြည့်ရကြချင်းမတူဘူးလို့ပြောသို့တော့သမထဆိုတာဘာလဲဝိပဿနာဆိုတာဘာလဲမက်ဒီတေးရှင်းဆိုတဲ့ကမ္မထအလုပ်ဒီ သမထရဲ့ဝိပဿနာရဲ့လို့ခြင်းစဉ်နှမျိုးကွဲပြားနေတယ်တဲ့ဒီစကလုံးတစ်ခုကဘုရားဘာသာအတိုင်းဝိုင်းမှာရောဘုရားဘာသာမဟုတ်တဲ့ကမ္မထဘာဝနာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းမှာရောလူတိများနေတဲ့စကလုံးတစ်ခုဖြစ်တယ်သမထနဲ့ဝိပဿနာဘုရားသမထဆိုတာဘယ်လိုကျင့်ရလဲဝိပဿနာဆိုတာဘယ်လိုကျင့်ရလဲလို့လူတိုင်းသိကောင်းခြင်းမှသိမယ်မိမိလုပ်နေတဲ့ meditation นี่သမထ meditation လားဝိပဿနာ meditation လားဆိုတာလည်းကွဲဝပြားပြားသိကောင်းမှသိလိမ့်မယ်အဲ့ဒါဒီနှစ်ခုဟာရှင်းရှင်းလင်းလင်းကွဲဝပြားပြားသိထားဖို့မလိုအပ်ဘူးလားလိုအပ်တယ်ကိုကျင့်နေတဲ့ကမ္မထာလို့သုံးမှု meditation ဟာသမထလားဝိပဿနာလားဒါကိုရှင်းရှင်းပြောပြဖို့ရအတွက်ရှင်းဦးဆိုတာသမထဆိုတာဘာလဲဆိုတာသိဖို့လိုသမထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသံဃာ့ကျင့်ဘက်တရားများကိုငြိမ်သက်သွားအောင်ပြုလုပ်ခြင်းလို့အဓိပ္ပာယ်ရငြိမ်သက်စေခြင်းတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ရောင်ရွက်ခန့်နေမှုကိုငြိမ်သက်စေခြင်းလူတွေမှာစိတ်ထဲမှာ excitement ဆိုတဲ့စိတ်ရဲ့လှုပ်ရှားမှုရောင်ရွက်ခန့်မှုတွေရှိတတ်တယ်စဉ်းစားကြည့်တော့လောဘဖြစ်ရင်လည်းစိတ်ငြိမ်မှုမဟုတ်လားရောက်ရခတ်တာဒေါသဖြစ်နေရင်ရောရောက်ရခတ်တာပဲမောဟဖြစ်လို့မလုတ်တဲ့နာနဲ့လုတ်တဲ့နာခွဲခြားမသိဘူးမလုတ်တဲ့နာတွေလုတ်တယ်လုတ်တဲ့နာတွေမလုတ်ဘူးဆိုတဲ့အခါမှာလည်းစိတ်ကရောက်ရခတ်တာပဲအဲ့တော့ဒီသဘောဝတရားတွေစိတ်ထဲမှာပေါ်နေလို့ရှိရင်စိတ်လေးကငြိမ်သက်နေတာမဟုတ်ရောက်ရခတ်အဲ့ဒီရောက်ရခတ်နေတဲ့စိတ်ကလေးကိုငြိမ်သွားအောင်ခြင်းနဲ့အချင်းသမထလို့ခေါ်တယ်။ဒါကြောင့်မို့ကျမ်းစာများမှာနိဝရဏဓမ္မေစိတ်ကိုပိတ်ဆို့ထားပြီးကုသိုလ်စိတ်မဖြစ်ရအောင်ဆို့ပိတ်ထားတဲ့နိဝရဏတရားတို့ကိုသမေတိငြိမ်သက်စွာစေတတ်ဤတိထသမာထွေကြောင့်သမထောသမထဆိုတာစိတ်ထဲမှာကုသိုလ်ကြီးဖြစ်မလာအောင်ဆုပ်ပိတ်ထားတဲ့ဆုပ်ပိတ်ထားတဲ့និဝရဏတရားတွေကိုငြိမ်သွားအောင်လုပ်ပြီးတဲ့စွမ်းရည်တတ္တိရှိတဲ့တရားလို့ပြောလို့ဆိုလို့အဲ့ဒါသမထဝိပဿနာဆိုတာကြတော့ဝိဆိုတာထူးထူးခြားခြားပဿနာကြီးတတ်တယ်မြင်တတ်တယ်တမမြင်ရုံမြင်စင်မဟုတ်ပဲထူးထူးခြားခြားကြီးတတ်မြင်တတ်လာတယ်ဘယ်လိုထူးခြားတော့ခါတိုင်းမြင်တဲ့အခါကျတော့ကိုယ့်ကိုယ်ကိုယ်ပိုင်တယ်ဘဘဝငါပိုင်တယ်လို့မမြင်ဘူးလားမှန်ပါဗျာเออดูบัวนี่โหละช้ําตาเลยลุไม่เห็นมูล่ะมาเนี่ยกุกุกุเส้นทางเราเหยียดนี่เลยลุไม่สนใจมีรู้สิกุกุเหยียดนี่เลยอยากขะใต้หาเหยียดนี่เลยลุสึกแท้มาแท้เนี่ยสรุปว่าเหยียดเลยลุเห็นเลยช้ําตาเลยลุเห็นเลยกุปั่นเลยลุเห็นเลยအဲ့ဒီအမြင်တွေကတာမန်မြင်ရုံးမြင်စဉ်မှားရွက်တဲ့အမြင်တွေအဲ့ဒီအမြင်တွေကထူးပြီးတော့ထိုအမြင်မျိုးနဲ့ဆန်းကျင်ပြီးတော့မမြဲဘူးဆိုတာတွေမြင်လာတယ်တကယ်ချမ်းသာမဟုတ်ဘူးဆင်းရဲဆိုတဲ့သဘောတရားတွေမြင်လာတယ်ကိုယ်မပိုင်ဘူးဆိုတာတွေကိုမြင်လာတယ်အသေးစိတ်အဲ့ဒီလိုမြင်လာတဲ့အသိဉာဏ်ကိုဝိပဿနာလို့ခေါ်တာနော်မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမပိုင်တဲ့သဘောဒီလက္ခဏာ၃ရက်နဲ့ဆက်ပြီးတော့ရှင်းမြင်တတ်တဲ့စ ิตแท้มีแท้แท้อติญญาณโหวิปัตตนาเราขอได้เออแล้วสิทธิ์ย่อมแยกขัดนี่ตาโหญิงก็ออกตมทัชเช่นสรแล้วเช่นเนี่ยทุกข์แท้แท้อมีไม่ရှိเว้ยเนี่ยนิพพานโหญมอกอยู่โหสรไม่เป็นไหนหูထူထူချတဲ့အမြင်တစ်ခုကိုရဖို့ရအတွက်ဝိပဿနာချင်းစင်ဆိုတာကိုလည်းချင်းရတယ်ဘုရားဒီနှစ်ခုဟာအာယုံချင်းမတူဘူးတဲ့စိတ်အခြေပြုတဲ့နေရာချင်းမတူဘူးစိတ်ရဲ့အာယုံကို object လို့ခေါ်တယ် object ချင်းမတူဘူးလို့ပြောတာနော်သမထရဲ့အာယုံကအပေါ်ယံပြည့်ရလူတွေအမြည်တက်ထားတဲ့အတိုင်းပေါ်မှာစိတ်ကိုငြိမ်ကောင်းလုပ်ထားတယ်။ဆိုလိုတာကပြည့်ရကိုအာရုံပြုတယ်ပြည့်ရဆိုတာအမှန်တရားတော့မဟုတ်ဘူး။ဥပမာမဲ့လူတွေကဒါအဖြူလို့သတ်မှတ်ထားတယ်ဒီအဖြူပဲ။အနီလို့သတ်မှတ်ထားရင်အနီအဝါလို့သတ်မှတ်ထားတာကိုအဝါအညိုရောင်လို့သတ်မှတ်ထားရင်အညိုဟောကာလနဲ့ပတ်သက်ပြီးလူတွေအများစု general consensus လို့ခေါ်အများကအတိမတ်ပြုလက်ခံထားတဲ့အပေါ်မှာအခြေပြုပြီးစိတ်ကလေးမြိတ်အောင်လုပ်တယ်လောကမှာကြီးကျယ်တဲ့ဓာတ်ကြီးလေးပါအားစုကြီးလေးခုမြေရေလေမီဓာတ်ကြီးလေးပါအဲ့ဒီမြေကိုအယုံပြုပြီးတော့ပထဝီကတိုင်းလို့ခေါ်တာပေါ့မြေဆိုတဲ့အမည်ဖြစ်ရသဘောပေါ်မှာအခြေဆိုင်ပြီးတော့စိတ်တည်နေအောင်လုပ်တယ်ဒါပထဝီကတိုင်းရှုတယ်လို့ခေါ်တယ်ရေဆိုတဲ့အမည်ဖြစ်ရပေါ်မှာအခြေပြုပြီးတော့စိတ်ကိုငြိမ်သက်အောင်ကြိုးစားတယ်လေးပေါ်မှာအမည်ပြုပြီးတော့လေပေါ်မှာစိတ်ကိုစိုက်ထားပြီးတော့လေရဲ့တိုက်ခတ်လှုပ်ရှားမှုပေါ်မှာစိတ်ကိုစိုက်ထားပြီးတော့စိတ်တည်ငြိမ်အောင်လုပ်တယ်ရေပြင်ပေါ်မှာစိတ်ကိုတည်ငြိမ်အောင်ထားပြီးတော့စိတ်ကိုတည်ငြိမ်အောင်ကြိုးစားတာ။ဟောမြေရေလေမီတစ်ခုခုစိတ်ကိုငြိမ်အောင်အခြေပြုထားတဲ့ဓာတ်ကြီးလေးပါအဲ့ဒီဓာတ်ကြီးလေးပါအသွင်ကံလေးကိုအာရုံပြုပြီးတော့စိတ်ကိုငြိမ်သက်အောင်လုပ်တယ်ဒါဝိပဿနာတမထချင်းစင်ဟာဒီလိုပါတမထကိုအလေးနဲ့မသိတဲ့ပုဂ္ဂိုလ်ကြီးကျတော့ဘာဖြစ်တော့ဆိုရင်ပတိလေးစိတ်ပြီးတော့ဒီနေ့ကိုအရဟံကုန်တော်ဆယ်ပတ်ပတိပတ်အာရုံပြုပြီးတော့ပတိလေးပတ်နေတာကိုပဲတမထလို့ခေါ်နေချာတယ်နော်ပရိပတ်ကလေးစိတ်နေတာကိုတမထလို့ခေါ်တယ်ဂါထာကြီးရွတ်နေတာကိုတမထလို့ခေါ်နေကြတယ်သူတို့ရောစိတ်ငြိမ်သက်မှုကိုမပေးနိုင်ဘူးလားဆိုပေးနိုင်တယ်ပေးနိုင်တယ်လို့တော့ပြောပါတယ်ဒါပေမဲ့တကယ်မှန်ကန်တဲ့ systematically ပေါ့တကယ်စနစ်တကျတမထချင်းစဉ်တစ်ခုကိုချင်းမို့လို့တချို့ကလည်းသမထနဲ့နိဗ္ဗာန်မရောက်ဘူးသမထမကျင့်ကောင်းဘူးလို့ဆိုလိုလိုပြောတာမျိုးတွေလည်းရှိတယ်။အမှန်ကတော့သမထနဲ့ဘုရားဟောထားတာကျင့်ကောင်းမှကျင့်ရတယ်။မြတ်စွာဘုရားကိုယ်တိုင်လည်းသမထအချင်းကျင့်တာပဲ။သမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲ။ဒီလမ်းစဉ်နှစ်ခုစလုံးကိုမြတ်စွာဘုရားကလက်ခံပြီးတော့ကျင့်တော့တယ်။သို့တော်ရွေချက်မှန်ရအခုဒီကခန္ဓာရွတ်ပြီးတော့ပရိစိတ်နေရာကိုတမထလို့ဆိုတော့တမထရဲ့ခုံဟာသေးတယ်ဟုတ်တမထခုံဟာအမတန်သေးတယ်ဟုတ်တမထဆိုတာအဆင့်မြင့်နေတာအဆင့်မြင့်တဲ့သမာဓိချင်းစဉ်တစ်ခုပဲမြတ်စွာဘုရားကိုယ်တိုင်ကဘာဝိတ္တပပေါ်မြအထောက်ရမယ်တရားနှမျိုးတဲ့အဲ့ဒီတရားနှမျိုးဆိုတာဘာလို့ဆိုရင်တမထနဲ့ဝိပဿနာဒီလိုဟောတာနော်တမထနဲ့ဝိပဿနာအဲ့တော့တမထချင်းစဉ်တစ်ခုကိုကျင့်ပြီးဆိုလို့ရှိရင်ခုနကပြောတဲ့ပညာအယုံတစ်ခုခုပေါ်မှာအခြေပြုရ အာယုံပေါ်မှာအခြေပြုတာမဟုတ်ဘူးပြည့်ညတ်ပေါ်မှာအခြေပြုတယ်။ဓာတ်ကြီးလေးပါးပေါ်မှာအခြေပြုလို့လည်းရတယ်။ကာလလို့ခေါ်တဲ့အစင်းရောင်လေးမျိုးပေါ်မှာအခြေပြုလို့ရတယ်။အာကာသလို့ခေါ်တဲ့ space လေးဟာဖြင့်ဟောလည်းအခြေပြုလို့ရတယ်။အာလောကလို့ခေါ်တဲ့အလင်းရောင်ပေါ်မှာလည်းအခြေပြုလို့ရတယ်။ဒါကတိုင်းခေါ်တယ်။အဲ့ဒီကတိနာအောက်ချက်ဒီပေါ်မှာအခြေပြုပြီးတော့သမထချက်စဉ်တစ်ခုချက်လို့ရတယ်။သို့မဟုတ်လို့ရှိရင်လူတိုင်းလူတိုင်းက24နာရီအသက်ရှူးနေကြတာဖြစ်သောကြောင့်မိမိနှာခေါင်းကထွက်နေတဲ့ထွက်လေဝင်လေကိုအခြေပြုပြီးတော့လည်းသမထချက်စဉ်တစ်ခုချက်လို့ရတယ်။ခုနကဘုရားကုံတော်ပွားပြီးသမထချက်စဉ်ကိုချက်လို့ရဘူးလားဆိုရသို့သောဆံရနိုင်လောက်မဖြစ်ဘူးဘာဖြစ်လို့မဖြစ်ဘုရားကုံတော်ဆိုတာအလွန်လေးနဲ့ဂုံတော်ကိုမရောက်ခဲနဲ့အရဟံအရဟံအရဟံဘုရားကုံတော်ကိုအာရုံမရောက်ခဲနဲ့စလုံးပေါ်မှာပဲသို့မဟုတ်ပတိလုံးပေါ်မှာပဲဆက်ရောက်နေလို့ရှိရင်တော့ဒါဘုရားလူတတိလို့ခေါ်ဖို့တောင်းပါပဲအတိဝခေါ်ဖို့ခက်တယ်ပေါ့နော်ရသွားခြင်းအရဟံအရဟံဆိုတာဘာမှမသိဘူးသုံးနေတယ်ဆိုပြီးရင်တထောင်ကြီးအောင်သိတယ်ဆိုအရဟံအရဟံတထောင်ကြီးအောင်သုံးတယ်ဘာနဲ့သတ်တူတယ်လို့ဆိုမန္တရမန္တရွတ်နေတယ်လည်းသတ်တူအကျိုးမရှိဘူးလို့ပြောတာမဟုတ်ဘူးတမထချင်းစဉ်အစင်မဟုတ်ဘူးဖြစ်နော်အကျိုးမရှိတာမဟုတ်ဘူးလောကတော့တော့အကျိုးရတော့ရှိတယ်လုံးဝမရှိဘူးတော့မဟုတ်ဘူးသို့သောစနစ်တကျလုံးတဲ့နဲ့ပေါ့အရဟံကုံတော်ကိုတမထချင်းစဉ်တစ်ခုအနေနဲ့ချက်မဲ့ဆိုလို့ရှိရင်တကယ်ကိုထုံကုံတော်ရဲ့အလေးအနက်နားမဲ့အရဟံကိရတာခတ်သိန်းကိုဖယ်ရှားပြီးတော့မြတ်စွာဘုရားလို့ဆိုတဲ့အဓိပ္ပာယ်ကိုအာရုံပြုခြင်းလို့ရှိရင်အောင်မှာလောဘဆိုတာလည်းရှိတယ်ဒေါသဆိုတာလည်းရှိတယ်မောဟဆိုတာလည်းရှိတယ်မာမနတွေဆိုတာလည်းရှိတယ်ကမြတ်စွာဘုရားမှာလောဘဆိုတာလည်းလုံးဝမရှိဘူးဒေါသဆိုတာလည်းလုံးဝမရှိဘူးမာမနစားတဲ့ကိလေသာတွေဆိုတာလည်းလုံးဝမရှိဘူးကိလေသာခတ်သိမ်းလို့ဖယ်ရှားပြေးထားပါလားကုသဏမှာလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာတွေကိုအာရုံပြုပြီးမြတ်စွာဘုရားမှာဒါမျိုးမရှိဘူးဆိုပြီးတော့အာရုံပြုမယ်ဆိုရင်ကိလေသာဆိုတာတွေဖယ်ရဖယ်ရှားပြီးပြီဆိုတော့ဒိဋ္ဌိပေါ်ပေါ်လာအဲ့ဒါပေါ်လာပြီးတော့မြတ်စွာဘုရားရဲ့ဂုံတော်ထဲမှာပဲစိတ်ကထပ်တလဲလဲဖြစ်နေရအဲ့ဒီလိုစိတ်အစဉ်ကထပ်တလဲလဲဂုံတော်ထဲမှာရောက်ပြီးတော့တစ်ချိန်မကနှစ်ချိန်မကအချိန်ချင်းတဏှာဖြစ်စေနှစ်နာရီဖြစ်စေဂုံတော်ထဲမှာပဲစိတ်ကရောက်နေရအဲ့ဒါလို့ရောက်နေမှဘုရားလက်တည်းအဲ့ဒါလို့မဟုတ်ပဲနဲ့ပတိလုံးကလေးပဲ6666နဲ့တောက်ပြီးတော့တကယ်နေမယ်ဆိုလို့ရှင်ပတိလုံးမယ်စိတ်ကရောက်နေမယ်သုံးဟုတ်ဘဏ္ဍပြည့်ပြီနဲ့အပတ်ပြည့်ဖို့စိတ်ကစောနေတယ်ဆိုလို့ရှင်အရင်အတွက်ခဏန်းကြီးပေါ်ရောက်ဘုရားကုံတော်ပေါ်မရောက်ဘူးစိတ်အဲ့တော့ခဏန်းပေါ်အာရုံပြုပြီးတော့နေလို့ရှိရင်ဘုရားကောင်အာရုံပြုတယ်ဆိုတာမဖြစ်နိုင်ဘူး။ဒါကဘာကိုစဉ်းကျင်စဉ်းစားကြည့်ပေါ့။ကိုယ်ကလေးစိတ်နေတာဟာဘုရားကောင်တော်ပေါ်အာရုံရောက်ခဲ့လား၊သို့မဟုတ်ပတိလုံးပေါ်အာရုံရောက်နေတာလား၊သို့မဟုတ်စလုံးပေါ်မှာအာရုံရောက်နေတာလားဆိုတာစဉ်းစားကြည့်ပေါ့။တကယ်ခေါင်းတော်လို့ဆိုတာအကြီးအသေးကိုခေါ်တာ။မြတ်စွာဘုရားရဲ့တကယ်ထူးခြားတဲ့အကြီးအသေးတွေပေါ်မှာအာယုရောက်နေမှစိတ်ထဲမှာကြည်နူးပြီးတော့ပီတိဖြစ်လာအဲ့ဒါလို့ဖြစ်လာတာဗုဒ္ဓဘာသာတည်းအဲ့ဒါလို့မဟုတ်လို့ရှင်အရဟံအရဟံတမန်တော်မုံတော်နဲ့ဆုံးနေလို့ရှင်ဘာနဲ့တူတော့ရှင်မန္တရားရွတ်နေတာနဲ့တူတယ်မန္တရားရွတ်ထားတယ်ကလည်းပဲသူကလည်းသူဖိုက်တဲ့လောက်တော့အကျိုးရှိကောင်းရှိနိုင်တယ်ပေါ့သို့တော်အနောင်ပြည့်လွယ်တယ်အနောင်အဆင့်တန်းနေတယ်ပေါ့ဒါတွေကအဲ့ဒါတွေကိုသမထလို့တောင်းခေါ်ဖို့မကောင်းတဲ့အရာတွေပေါ့အဲ့ဒါတွေနဲ့တွဲပြီးတော့သမထနာမည်ပြည့်နေတယ်လို့ဖြစ်တယ်ပေါ့ အဲ့တော့သမထချင်းဆိုင်ကိုစနစ်တကျချင့်ရင်ပြီဆိုလို့ရှိရင်ကပိုင်းကိုအာရုံပြုမှလာသို့မဟုတ်ထွက်ပြီးဝင်လေကိုအာရုံပြုပြီးတော့ချင့်မှလာတစ်ခုခုရွေးရဘယ်ချင်းစင်နဲ့ချင်းချင်းချင်းတော့မယ်ဆိုရင်နံပါတ်၁ကိုချင်းတီလာစောက်ကြည့်ရကိုချင်းတီလာစောက်ကြည့်ရကိုချင်းတရားမကောင်းတဲ့ပုဂ္ဂိုလ်ဟာစိတ်ကလေးကိုအာရုံတစ်ခုတည်းထားဖို့ကြိုးစားတာနဲ့တပြိုင်နက်ပုံရိပ်ကြီးညောင်ပြားစွာစိတ်ထဲမှာတိုးဝင်လာတယ်အဲ့ဒါနဲ့ပဲတမထဒီတမာတိဆိုဘယ်လိုမှမရနိုင်ပါဘူးနော်ကိုမလို့ခြင်းနဲ့ပုံရိပ်ကြီးကမျက်စိထဲမှာစိတ်ထဲမှာပေါ်လာတတ်တယ်တဲ့အဲ့ဒီပုံရိပ်ကြီးမပေါ်ရအောင်စိတ်အစဉ်လေးကြည်နူးပြီးတော့စိတ်ချမ်းသာမှုရအောင်ဘာလို့ကိုချင်းတရားကိုကောင်းအရင်ဆောက်တည်ရလူဆိုလို့ရှင်၅ပါးသီလကိုပြန်ပြီးတော့ဆောက်တည်ရမယ်ဆောက်တည်ပြီးတဲ့အခါသီလကိုဆင်ញင်လိုက်အော်ပဏာတိပါဒကိုလည်းငါလုံယုံနေခုချိန်ကစပြီးငါဘယ်ကောင်းမှတတ်ထားတာမရှိဘူးပဏာတိပါဒသူများအတက်ကတတ်ချင်းကငါရှောင်ထားတယ်ဒီတိခါဘုံလည်းငါမှပြည့်စုံနေတယ်လို့ဆင်သာချင်ပထမဆုံးတွေ့ရအဲ့ဒါလေးတွေအရင်တွေ့အတ္တိဒါနသူများပြည့်စုံစွာလည်းငါမခိုးဘူးငါသိစင်ကျင်းနေတယ်ကာမတုမိစ္ဆာစာရသူတော်ဘာသားများကိုလည်းစိတ်နဲ့တောင်မပြတ်ပါဘူးသိစိတ်စင်ကျင်းနေတယ်လေလီတဲ့စကားကိုလည်းငါမပြောဘူးမူတာဝါဒလည်းစင်ကျင်းနေတယ်သူရမေရေကတီတီရဲ့ဘီယာကာသဘာတစ်ခုမှငါမတော့ဘူးဟောဒါလည်းငါမှပြည့်စုံကိုတိလာလေးကိုကိုတွေးလိုက်တာနဲ့တကယ်နဲ့ဘာဖြစ်တယ်စိတ်ကလေးကချီနူးလာစိတ်ကလေးချီနူးလာအဲ့ဒီချီနူးလာတဲ့စိတ်ကလေးကိုခုနကကိုအားထုတ်မဲ့တမထအောက်ချက်ပေါ်မှာပယ်ဆောင်ပြီးတော့တွားရမယ်အဲ့ဒါလေးနဲ့တွားအဲ့ဒါလိုမဟုတ်ဘဲနဲ့ကိုယ်ချင်းတည်းလားကိုဆက်တည်မှုမပြုဘဲနဲ့ဒီတိုင်းသွားလို့ရှင်။ဘာတွေဖြစ်လာတော့လို့ဆိုရင်စိတ်ကခဏမငြိမ်ဘူး။ကိုလုပ်ခဲ့တာတွေပြန်မြင်နေ။နော်စိတ်ခဏမငြိမ်ဘူး။ကိုမဟုတ်တာတွေပြန်ပြီးတော့မြင်လာတဲ့အခါစိတ်ထဲမှာပုံရိပ်ကြီးတွေပေါ်လာလို့အမာရိတရားမရနိုင်ဘူးတဲ့။ကိုမရနိုင်ဘူး။ကိုမမြင်ရင်လည်းအာယုန်တွေကအတင်းထိုးဝင်လာတတ်တယ်။ဒါကြောင့်မို့ရသော်ဘုရားကသီလံအဝိပတိတာရယကိုချင်းသီလဟာစိတ်နှလုံးကြည်သာဖို့အတွက်လောရတယ်စိတ်နှလုံးကြည်သာဖို့ဆိုတာသိအရေးကြီးတယ်ပေါ့အဲ့ဒါကြောင့်မို့ကိုချင်းသီလကိုအရင်ရသော်ဘုရားကသမထချင်းစဉ်ဖြစ်ဖြစ်ဝိပဿနာချင်းစဉ်ဖြစ်ဖြစ်ချင်းတော့မယ်ဆိုလို့ရှိရင်တိလေပဋိဌာယကိုချင်းတရားပေါ်မှာရက်တင်နိုင်အောင်ကြိုးစားပါယဟန္တာတွေဆိုလို့ရှင်128ဇေတောသိက္ခာပုဒ်တွေကိုပြန်ပြီးတော့တန်ရှင်းအောင်ကိုယ့်ကိုယ်ပြုပြင်ပြီးတော့မမယဉ်ယဉ်လုံးမိတဲ့ကျွလုံဖောက်ပြတဲ့သိက္ခာပုဒ်တွေမရှိသေးရကိုချင်းတိလဖြူစက်အောင်ကြိုးစားရကြိုးစားပြီးတဲ့အခါကျတော့မှစိတ်ချင်းနှမှုဖြစ်ကိုချင်းတိလာကိုအာရုံပြုပြီးတော့စိတ်ချင်းနှမှုလေးရအောင်လုပ်လုပ်ပြီးပြီဆိုတော့မှအဲ့ဒီချင်းနှမှုလေးကိုအခြေခံပြီးတော့တမထအာရုံတစ်ခုကိုသင်သွားရမယ်ဒါစတ်တယ်လို့ပြောလို့ဆိုအဲ့တော့ရှင်းဥစ္စာလုပ်တဲ့လုပ်ထိုက်တာတွေမလုပ်ဖဲနဲ့ကောက်ထည့်ပြီးတော့ကမ္မထံအောက်ထိုင်လိုက်မယ်ဆိုလို့ရှိရင်ပြင်းပြင်းထန်ထန်မလုပ်လို့ရှိရင်အောင်မြင်မှုဆိုတာမလုပ်ရဘူးပေါ့။အောင်မြင်မှုဆိုတာတတိယမပြောနဲ့။ခမင်းချဲ့ရင်တောင်မှပြင်ရတယ်ဟုတ်လား။တပင်းလေးတပင်းမျိုးစိလေးတစ်ခုချရင်ရောမပြင်ရဘူးလား။စိုက်ပြိုးမဲ့နေရာကိုပြင်ရတယ်ဆင်ရတယ်မြေတန်ဆင်းတာလုပ်ရတယ်။ရှင်းဥစ္စာလုပ်ရမယ့်အလုပ်တွေလုပ်တော့ကိုယ်လည်းတရားထုတ်တော့မယ်ဆိုလို့ရှိရင်ကိုလက်တန်ရှင်းလာကအစကိုချင်းတရားတန်ရှင်းလာအဖြစ် ကိုယ့်ကိုယ်ကိုတန်ရှင်းရေးတွေအလုံးလုံးပြီးပြီဆိုတဲ့အခါမှာကိုယ်ရှင်တရားပေါ်မှာအလုံးပြီးပြီစိတ်လေးဟာချိန်ထူးလာပြီဆိုမှအလုပ်ကိုစတင်တယ်အဲ့ဒီချိန်မှာဇာတကအနှောင့်အယှက်တွေပေါ်လာလို့ရှိရင်ခန္ဓာရည်ရှိအောင်ဘာလုပ်ရသေးလဲဆိုရင်ကိုယ့်ကိုယ်ကိုဖျားကိုစွန့်လို့ထားပါဒါကတော့ထက်ကြဆရာတွေကဒီအကျင့်ပေးတဲ့စကားတစ်ခုအဲ့ဒီတခုကျုံးလာတဲ့အခါလူကကြောက်တတ်တယ်ကြောက်လာတဲ့အခါကျတော့ကိုလုပ်တဲ့လုပ်ငန်းတစ်ခုကမအောင်မမြင်ဖြစ်လာမစွန့်စားရဲဘူးအဲ့ဒီလိုမဖြစ်အောင်ဘာလို့ထားကိုယ်ခန္ဓာကိုယ်ကြီးကိုဖျားကိုလှူလိုက်လှူထားတဲ့အတွက်ကြောင့်ဒီစုံတစ်ခုအနေရှိတယ်ငါ့မှာမဟုတ်ပဲငါဖျားလှူထားတာကြီးပဲဟောတွေးလို့ရအဲ့တော့တွေးလိုက်လို့ရှိရင်ရဲတင်းတဲ့စိတ်တွေကိုယ်တဏ္ဍာမှာရတယ်စိတ်ဆိုတာဒီလိုတွေးရင်တမျိုးဖြစ်တယ်ဟိုလိုတွေးရင်တမျိုးဖြစ်တယ်အဲ့တော့မှန်ကန်တဲ့အတွေးကလေးနဲ့တွေးပြီးတော့စိတ်အားတွေပြန်ဖြည့်ပေးရတယ်လို့သူပြောတာနော်နောက်တစ်ခုကသဗ္ဗဓာတ်တိုင်ဖို့လုပ်တဲ့လုပ်ရတဲ့ကိစ္စတကူကဘာလို့မလို့ရှိရင်တခါတည်းရန်နှုတ်မဆောင်ကြီးပဲနဲ့သူတော်ကောင်းတွေကိုပြန်မမိတာမျိုးဖြစ်တတ်သေးတယ်ဆွဆွဲမိတာမျိုးဖြစ်တတ်သေးတယ်အဲ့ဒါလို့ဆွဆွဲမိထားလို့ရှင်လည်းပဲဒါကြီးကအနှောင့်အယှက်ဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အကယ်၍များသူတော်ကောင်းတွေဆွဆွဲမိလို့ရှိရင်ဝင်ချပါလေကြောပါလေကိုယ်စိတ်ဒီလိုကြောဝင်ချလိုက်ခြင်းအားဖြင့်ကိုယ်စိတ်ထဲမှာတင်းကျပ်နေတာတွေဘာမှမရှိတော့စင်္ကြန်လိုက်လို့ရှင်ဟာလုံးတဲ့နာတွေမှာလုတ်ထားပြီဆိုစိတ်ဟာတွေးလိုက်ဘက်ဆောင်ကဘယ်ကပဲတွေးကြည့်လို့မဟုတ်ပဲရတတ်မရဖြစ်เสียမရဘူးကြောက်เสียမရဘူးစိတ်တင်းကျပ်เสียရတယ်မဖြစ်ဘူးအဲ့ဒါကြီးစိတ်ရဲ့တင်းကျပ်မှုတွေကိုဖြေလျော့နိုင်စေရန်အတွက်လုတ်တဲ့လုတ်ထားတာတွေကိုလောရမယ်ဒါသဘာဝချက်ကိုချက်ပြီဆိုအဲ့ဒီတော့အာနာပါနဆိုတဲ့ထွက်လေဝင်လေနည်းတစ်ခုဒီနေ့လူတိုင်းက24နာရီနှာခေါင်းကအသက်ရှူနေတာဖြစ်တယ်။ဒါလည်းရှားပါပစ္စည်းမဟုတ်ဘူးလူတိုင်းလူတိုင်းကိုယ်ပိုင်အနေနဲ့ရှိနေကြတယ်။အဲ့ဒီကိုယ်ပိုင်ရှိနေတဲ့အာယုံလေးပေါ်မှာအခြေပြုပြီးတော့သမထချင်းစဉ်တစ်ခုချင်းချင်းသမထတစ်ခုချင်းစဉ်တစ်ခုချင်းအဲ့ဒီအာနာပါနဆိုတဲ့ခြင်းစဉ်တစ်ခုဟာသမထပုံပုံရုံရုံဖြစ်သွားလို့ရှိရင်ပထမဇံကိုလည်းရစေနိုင်တယ်ဒုတိယဇံကိုလည်းရစေနိုင်တယ်တတိယဇံလည်းရတယ်သုတ္တဇံလည်းရတယ်ဆိုလိုဆိုလိုတဲ့ဇံအားလုံးကိုရနိုင်တယ်ပြောနော်အာနာပါနဇံအားလုံးကိုရကောရမမြတ်စွာဘုရားရဲ့အလောင်းတော်တက်ပြပြီးတော့တရားချက်ဆောင်လို့ပါလုံးတော့မမှန်ကန်တဲ့လမ်းစဉ်တွေလိုက်ပြီးတော့ခန္ဓာကိုယ်ကိုပြန်မှန်ခံပြီးတော့ချင့်ခဲ့တာအဲ့ဒီချင့်နေတဲ့အချက်တွေကမှားတယ်နောက်ဆုံးမှန်ကန်တဲ့လမ်းစဉ်ကိုတွေ့ပြီးတော့ချင့်တဲ့အခါဘာကမ္မထာအထုတ်တော့လို့မင်းအာနာပါနကမ္မထာအထုတ်တယ်ဘုရားအလောင်းတော်အထုတ်ခဲ့တဲ့ကမ္မထာအာယုံဟာဘာလို့ဆိုထက်လေဝင်လေပါအဲဘုရားဖြစ်ဖို့ချင့်တဲ့အချက်ဟာလည်းထက်လေဝင်လေပဲဇာနာဖြစ်ဖို့အကျင့်ဟာလည်းထွက်လေဝင်လေပဲဇန်တရားတွေဘိညာဉ်တရားတွေကိုရကျင်လို့ရှင်လည်းထွက်လေဝင်လေပဲထွက်လေဝင်လေရဲ့တန်ဖိုးကလောက်ကြီးတယ်လူဒီမှာရင်းကျင်နေတဲ့ညအသက်ရှင်ဖို့အတွက်ဒီလေလေးဟာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုံးနေကြတာမဟုတ်လားအဲ့ဒီလေလေးကိုအတုံးမချဘူးဆိုလို့ရှင်အလားတကုံမသွားလို့ဘူးလားနော်လောကမှာလူတွေဟာတကြောင်လို့ဘာလဆိုတာတဲ့အသက်ရှူရှူတတ်တယ်တဲ့အသက်ရှူတဲ့လေပေါ်မှာအတုံးချပြီးဘာပညာမှမရတာဘာလလို့ခေါ်တယ်ဘာလရဲ့အထိတ်တစ်ခုဖွဲ့ထားတယ်လူတိုင်းလူတိုင်းကလူတွေတွေမကဘူးဒီထိဆန်တွေအသက်ရှူတဲ့ထိဆန်တွေမှန်တယ်ညဒီလိုပဲရှုခဲရှုခဲလောက်နေတာပဲလေနှာခေါင်းကရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက် ဒီလေးလေးကအသက်ရှင်ဖို့အတွက်လေးပဲအသုံးချတယ်ဘာအတွက်မှအသုံးမချဘူးအေးသူတော်ကောင်းတွေကတော့ကိုယ်တဏ္ဍာမှာ24နာရီအစဉ်ဆက်မကျက်ဖြစ်ပြီးအသက်ရှင်ဖို့အတွက်များစွာအသုံးဝင်နေတဲ့ဒီလေးလေးကိုကမ္မထာအာယုံတစ်ခုဖြစ်ဖြစ်အသုံးချလိုက်မယ်ဆိုလို့ရှိရင်ကိုယ်ပါရမီကလည်းရှိတယ်ကျိုးလည်းကျိုးစားတယ်စိတ်ဆန္ဒတွေကလည်းလုံလောက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကဇန်လေးမဖို့ရပြီးနိဗ္ဗာန်ချီအောင်ရတော့နိုင်တာပဲဒီလိုနဲ့ရဘောလုံးမြတ်စွာဘုရားအလောင်းတော်ဟာဟောဒီထက်လေးဝင်လေးလေးပေါ်မှာအခြေပြုပြီးတော့ဇန်တရားတွေရတာသူဇန်တရားတွေကိုဝိပဿနာအဖြစ်ကြောင်းလဲပြီးတော့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာချင်းစဉ်တစ်ခုအောင်မြင်မြင်ပေါက်သွားလို့မဲ့လေးပါအဆင့်အဆင့်ကူပြီးနောက်ဆုံးဖျားစွာဖြစ်သွားတာ။ဒီချင်းစဉ်ပဲဒီအာရုံနဲ့သွားတော့နော်။အေးဒါကြောင့်မလို့တပ္ပတ္ထချင်းစဉ်တစ်ခုကိုချင်းတော့မယ်ဆိုရင်ထွက်လေဝင်လေလေးကိုဘယ်ပုံသုံးချ။ခန္ဓာကိုယ်ဣရိယာပုတ်တစ်ခုရွေးရဣရိယာပုတ်တစ်ခုရွေးလဲစားလမ်းလျှောက်နေမယ်ဆိုလို့ရှိရင်လှုပ်ရှားနေပြီးအတွက်ကြောင့်စိတ်ကလမ်းကိုကြည့်ရတာတစ်မျိုးထွက်လေဝင်လေကိုရှုရတာတစ်မျိုးဆိုပြီးတော့လမ်းလျှောက်ပြီးထွက်လေဝင်လေမှတ်မယ်ဆိုလို့ရှိရင်စိတ်ဟာအလုတ်များတယ်အဲ့ဒီနေရာမတင်တော့ဘာဖြစ်လို့လမ်းလည်းကြည့်အောင်မယ်ထွက်လေဝင်လေလည်းရှုအောင်မယ်ဆိုအလုတ်တွေမပေါ်ဘူးလားမကြည့်ရင်လည်းခလုတ်တိုက်ပါလေနော်ခလုတ်တိုက်ပြီးလဲနိုင်တယ်တဲကြောင့်လို့လမ်းလေကြီးရအောင်မဲ့ထွက်လေဝင်လေလဲရှိအောင်ဆိုအလုပ်ရှုပ်အဲ့ဒါကြောင့်လမ်းလျှောက်ပြီးတော့အထုတ်မတ်တရအထုတ်လို့ရင်ခန္ဓာကိုယ်ကြီးလဲမတော်အောင်ထိန်းထားရအောင်မသတိဟောအလုပ်တစ်ခုပိုးလိုက်တယ်အဲ့ပြီးတော့အထုတ်မယ်ဆိုကြလို့ရှင်လည်းလုံလောက်ဝီရိယကညော့ပြီးမကြခင်အိပ်ပျော်သွားအဲ့ဒီစနစ်ကတော့ဇိခံတော်အရှိတယ်။ဒါကြောင့်မို့လို့လဲတရောင်းပြီးအဣရိယာပုတ်လဲတရောင်းနေတာလည်းမမှန်ဘူး။လမ်းလျှောက်နေရင်လည်းမကောင်းသေးဘူး။ထိုင်အဲလဲတရောင်းနေရင်လည်းမကောင်းဘူး။လမ်းသွားနေရင်လည်းမကောင်းဘူး။ရပ်နေရင်လည်းမကောင်းဘူး။အကောင်းဆုံးဣရိယာပုတ်ကဘာလို့ဆိုလို့ရှိရင်မတ်မတ်ကလေးထိုင်နေတဲ့ဣရိယာပုတ်ကညင်တက်တယ်။ဒါကြောင့်မို့လို့အာနာပါနကမ္မထာအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကမြတ်စွာဘုရားကပဉ္စင်္ဂအာဟုစိတ်တော်တင်းတင်းခွေးထိုင်ပါတဲ့ခန္ဓာကိုယ်ကတင်းတင်းခွေးထိုင်လိုက်မယ်ဆိုလို့ရှိရင်ခါထက်ခန္ဓာကိုယ်လေးကိုဆန့်ထားတင်းတင်းခွေးထိုင်လိုက်တဲ့အခါကျတော့လူဟာလှုပ်ရှားမှုနည်းပြီးတော့ငြိမ်သက်မှုကိုဥစားပေးတာအဲ့နေတာလို့လည်းဒီစိတ်ခံလောနာမဟုတ်ဘူးလမ်းလျှောက်နေတာတို့မတက်ရနေတာတို့လို့မထင်เสียရလည်းမရှိဘူးဒါကြောင့်မို့လို့တင်းတင်းခွေးထိုင်အမျိုးသမီးတွေဆိုရင်ထက်ဝက်ပလင်ပေါ့အမျိုးသားတွေကတင်းတင်းခွေးထိုင်ရောတင်းတင်းခွေးထိုင်ပြီးတဲ့အခါကျတော့ခါထက်ကိုယ်ကိုဆန့်ကန်ကလေးထားတဲ့ဘာဖြစ်လို့ဆန့်ကန်ကလေးထားခိုင်းတာတော့ဆိုရင်ခါမှာအယိုးအစစ်ကလေးတွေရည်တွက်ကြည့်မယ်ဆိုရင်16ခုလောက်ရှိအဲ့ဒီအယိုးလေးတွေကမမတ်ကလေးထားမှမထားဘဲနဲ့ခါလေးကုန်းနေမယ်ဆိုရင်အယိုးလေးကတစ်ခုနဲ့တစ်ခုဖိနေသည့်အတွက်ကြောင့်ကြာလို့ရှိရင်ခါကြိုက်တဲ့ယောဂခါကြောင်းတဲ့ယောဂဝေဒနာခါအောင်တဲ့ဝေဒနာတွေဖြစ်လာနိုင်တယ်။ဒါကြောင့်မို့ခန္ဓာကိုယ်ရောခေါင်းရောမမတ်ကလေးထားလို့ပြောတာနော်။စာပေကဒီတရားထိုင်ခြင်းကိုသိချတဲ့လေပန္နေကံအာဟုစိတ်တော်တင်းတင်းခွေးထိုင်ပြီးဥစုံကာယံပဋိဒါယခါထက်ခန္ဓာကိုယ်ကိုမမတ်ကလေးထားခေါင်းထီအောင်မမတ်ကလေးထားမမတ်ကလေးထားတဲ့အခါကျတော့အစ်စ်ကလေးတွေကဖြောင်းဒီကုလုံးမှာရှိတယ်အစ်စ်ကလေးတွေကဖြောင်းပြီးမမတ်နေအဲ့ဒါလို့နေပြီးတဲ့အခါကျတော့ပရိမုခံတတိယဥပ္ပတ္တိတော်အာယုံဘက်ကိုစိတ်ကိုလွတ်လိုက်အယုံကိုစိတ်ကိုဥတီတာပြိမှုခတတိယဥပတ္တိတော်ဘယ်ကိုတတိထားမလို့ဆိုလို့ရှိရင်နှာခေါင်းကနေကလေးထွက်နေတဲ့နေရာထိတဲ့နေရာလေးကိုတတိထားလို့ပြောနာဒီပြားလေးမှာအေ
နှခမ်းတူတဲ့လူကြတော့နှခေါင်းရမှာဖြစ်နှခမ်းရှည်တဲ့လူကြတော့နှခမ်းထိတ်ရှားမှာနေလျက်သာဖြစ်ဆိုလိုတာကဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နှခေါင်းမှာအသက်ရှင်သွင်းလိုက်တဲ့အခါနေကြည့်တဲ့နေရာရှိတ်ထုတ်လိုက်တဲ့အခါမှာနေကြည့်တဲ့နေရာအဲ့ဒီထိတဲ့နေရာလေးကိုစိတ်ကိုထားပါလို့ပြောတာနော်အဲ့တော့ဒါချင်းနေချင်းတော့မယ်အာနာပါနနဲ့ဆုံးလို့ရှိရင်အဲ့လိုမျိုးလေလေးကိုမှန်မှန်ကန်ကန်မှန်မှန်လေးနဲ့ဖြည်းဖြည်းလေးရှိအေးတချို့ကျတော့သမာဓိမရနိုင်လို့သမာဓိရအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ရှူတဲ့နေလည်းရှိတယ်အဲ့ဒီနေကတော့ဆာလာပိလာနေမဟုတ်ဘူးကြိုက်တဲ့ပုဂ္ဂိုလ်တွေကလုံးနေကြတာနော်ရှူကဲရှူကဲလုံးတဲ့နေကအဲ့ဒါကြာလို့ရှိရင်မောပြီးတော့သွားတတ်တယ်လူကမောတော့အဲ့ဒါကြောင့်မလို့ပင်ကိုရှုနေကြအနေထားလေးခန္ဓာကိုယ်မှာပင်ကိုရှုနေကြအနေထားလေးတိုင်းရှုရပါမှန်မှန်စိတ်ကြည်ပါတယ်အကုန်လုံးဖြည့်လျော့ထားလိုက်တင်းရှင်းကြီးလုံထားလိုက်အာယုန်လေးတစ်ခုပေါ်မှာစိတ်ကလေးကိုလွတ်ထားပြီးတော့စိတ်လေးကိုငြိမ့်နေအောင်စိတ်ထဲမှာတင်းကျပ်နေတာမရှိသေးဘဲနဲ့ခန္ဓာကိုယ်ထဲမှာလည်းတင်းကျပ်နေတာမရှိသေးဘဲနဲ့အားလုံးအကျော်ကြီးဖြည့်လျော့ပြီးတော့နာလေးရောက်ပေါ်မှာနေလေးထိတဲ့နေရာကိုစိတ်ကိုငြိမ်ရောအောင်ထားပါလို့ပြောတယ်เนาะအဲ့လိုထားလိုက်တဲ့အခါကျတော့ရှုရင်နေလေးကိုအာရုံပြုပြီးတော့နေရင်းကနေစိတ်ကလေးငြိမ့်တာเนาะထက်လေဝင်နေလေးကိုဒီလိုရှုမှတ်နေတာကိုဒါကိုဗာနမိတ်လို့ခေါ်တော့စေပရိကံမနမိတ် preliminary object sign of preliminary ပါတော့ပြင်ဆင်ပေးနေတဲ့အာယုနမိတ်ကိုပြောတာနော်အဲ့ဒီအာယုနမိတ်ကလေးဟာအတော်လေးကြာလာတဲ့အခါကျတော့တော်တော်ကိုချင်းချင်းရှားရှားပေါ်လာတယ်စိတ်ထဲမှာတော်တော်ချင်းချင်းရှားရှားကြီးဖြစ်လာတော်တော်ချင်းချင်းရှားရှားဖြစ်လာတဲ့အခါကျလို့ရှိရင်စိတ်ကမှတ်ယူလာနိုင်တဲ့အနေထားမျိုးရောက်လို့ရှိရင်ဥက္ကဟနမိတ်လို့ခေါ်နောက်ဆုံးကြတော့ဘာပေါ်လာတော့ဒီထက်နေဝင်နေလေးဟာပုံတံခါးလေးပြောင်းလာကိုယ်စိတ်ကမှဖြစ်လာတာသူကပြောင်းလာမဟုတ်စိတ်ကပြောင်းလေလေးကိုရှုနေတဲ့စိတ်ကလေးကဘလို့ငြင်းလာတော့ဒီထက်နေဝင်နေလေးကြီးကဘာဖြစ်လာတော့ဆိုတော့မိโกထံလေးထွက်လာတယ်လို့မြင်လာတချို့ကြတော့ပလဲလုံးလေးထွက်လာတယ်လို့မြင်ရတချို့ကြတော့နှာခေါင်းနာသီးပြားမှာအော်ဒီဘောလုံးလေးကလဲနေတယ်လို့မြင်တာမျိုးလည်းရှိအမျိုးစုံပေါ့အမျိုးစုံမြင်လာအဲ့တော့မိโกတန်းကြီးလို့လည်းမြင်လာတယ်အာယုံအလင်းတန်းကြီးတစ်ခုထွက်နေတယ်လို့လည်းမြင်လာတယ်ပလဲလုံးလေးတွေထွက်နေတယ်လို့လည်းမြင်လာတယ်ဒါလူတစ်ယောက်နဲ့တစ်ယောက်အမှတ်တင်ညာချင်းမတူသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အာယုံနမိတ်ကတစ်ယောက်နဲ့တစ်ယောက်မတူဘူးအဲ့ဒီအာယုန်နမိတ်ပေါ်လာလို့ရှိရင်အဲ့ဒီအာယုန်နမိတ်ပေါ်မှာဆက်ပြီးတော့အလောလောမယ်ဒါနမိတ်ရတယ်လို့ခေါ်တယ်အဲ့ဒီနမိတ်ပေါ်မှာဆက်ပြီးတော့ရှုမှတ်ပွားများပြီးတမာလေးစွမ်းအားတွေကိုမြင့်မြင့်ပေးလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတော့လို့ဆိုကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားဆိုတာညှိနေတာဘာတွေညှိနေလို့ဆိုတော့အာယုံခံစားခြင်းနဲ့ဆန္ဒတွေငြိမ်းတာခံစားခြင်းနဲ့စိတ်ကာမိဆန္ဒလို့ဆိုရဲပျော်စရာရှင်စရာဒီပုံမှာပျော်ရှင်ခြင်းနဲ့လောဘနဲ့လားအာယုံတစ်ခုပုံမှာမုန်းတီးတဲ့ဆန့်ကျင်တဲ့သဘောထားတွေကိုရှိပြတ်သွားစိတ်မငြိမ်းမသက်ဖြစ်ပြီးတော့စိတ်ထဲမှာပူပန်နေတာတွေပြတ်သွားစိတ်ဓာတ်တွေရော့ကျပြီးတော့ဒီအာယုံနဲ့ဆက်ပြီးတော့စိတ်ဟာဆွမ်းဆောင်နိုင်စွမ်းမရှိအောင်စွမ်းရည်တတ္တိတွေကြာသွားတာလေဒါတွေမရှိတော့ဘူးသူရှုမှတ်နေတဲ့အာယုံပေါ်မှာလည်းပဲဟုတ်မှဟုတ်ပါမလားဆိုတဲ့အတွေးတွေတန်လျာတွေလည်းမရှိတော့ဘူးအဲ့ဒါမရှိတာကိုနိဝရဏတရား၅ပါးကျင်းသွားတာလို့ပြောတာနော်တကယ်တော့ကျင်းအောင်လုပ်လိုက်လို့ဆိုတမာတိစွမ်းအားပြီးဖယ်ရှားပြလိုက်ကိုယ်စိတ်ခဲ့ပါလေစိတ်စိတ်ချင်းဖယ်ရှားနေတာ ဒီကဲမှာခုနပြောတဲ့အနှစ်အခြေတွေဟာမလာတော့ဘူးနိဗ္ဗာန်တရားငါးပါးဟာလုံးဝပျောက်ကင်းသွားတယ်လုံးဝပျောက်ကင်းသွားပြီးတော့ခုနကနမိတ်အလင်းတန်းသုံးဖို့မိဘတန်လေးနှစ်ခုပေါ့ဒီအာယုန်နမိတ်ပေါ်မှာဒါဒီစိတ်ဖြစ်နေတော့ဆိုဒီအာယုန်နမိတ်ကလေးပေါ်မှာစိတ်ကူးနေတာတွေပေါ်လာစိတ်ကူးဆိုတာစိတ်ကအာယုန်ပေါ်မှာကူးနေတာ ဆိုလိုတာကပေါင်းကူးပေးတဲ့သဘောပေါ့စိတ်နဲ့အာယုံနဲ့မပြတ်တိနေတာကိုစိတ်ကူးတယ်လို့ခေါ်တာနော်အဲ့ဒါကိုစားပေးလို့ပြောရင်ဝိတက်ဝိတက်ဆိုတဲ့သဘောလေးမိမိရဲ့စိတ်ကလေးကိုအာယုံပေါ်မှာတွန်းပို့တယ်အဲ့ဒီသဘောလေးဟာခင်မင်းဆက်ဆက်ပေါ်လာသူ့ရဲ့စောစောင့်ချက်တွေကကောင်းလာတယ်ပေါ်လာတဲ့နမိတ်လေးပေါ်မှာကိုယ့်ရဲ့စိတ်ဟာစင်စစ်မပြတ်
စိတ်ကူးနေတဲ့ဒီဝိတက်သဘောကြီးပေါ်လာတယ်။နောက်တစ်ခုကအဲ့ဒီအာယုန်လေးနဲ့စိတ်ကလေးကိုချီနှောင်ထားတယ်လို့အာယုန်ပေါ်မှာပဲစိတ်ကလေးကရွယ်ပြီးတော့နေတဲ့ဝိစ္ဆာကဆိုတဲ့သဘောပေါ်လာတယ်။ကြံစည်တယ်လို့ခမလို့ပြောရတယ်။ကြံစည်တယ်ဆိုတာဒီအာယုန်နဲ့ပဲရွယ်နေတာစိတ်ကလေးကအာယုန်နဲ့ကွာမတော်အမြဲတမ်းတွဲနေတယ်လို့ဖြစ်တယ်။ ဒါဝိสารရဲ့စွန့်ရည်တက်တိ။နောက်ပြီးတော့ဘာဖြစ်လာလဲဆိုလို့ရှိရင်အဲ့ဒီအာယုန်လေးပေါ်မှာခန္ဓာကမိဂုတံအလင်းတန်းလေးပေါ်မှာစိတ်ကလေးကနှစ်ချိုက်နေတယ်။ဒါပီတိလို့ခေါ်တယ်။ကျဉ်နှက်နေတယ်နှစ်ချိုက်။နှစ်ချိုက်နေတဲ့အခါကျဘာလို့ဖြစ်လာလဲဆိုတော့ကိုရောစိတ်ရောတခါတည်းတိတ်တိတ်တိတ်နဲ့ခန္ဓာကိုယ်မှာလည်းညောင်းလာညာလာကြိုက်ချက်ခဲရတယ်မရှိဘူးကြောက်သွားတယ်။
စိတ်ထဲမှာလည်းကူရပန္နတခုမှမရှိဘဲနဲ့ကြောက်သွားတယ်စိတ်ကလေးကချမ်းမြေ့လာတယ်ဟောဒုက္ခပဲခေါ်အဲ့ဒီလိုဖြစ်နေအောင်ဘယ်သူကစွမ်းဆောင်နေတာတော့ဆိုတော့နောက်ပိုင်းမှာတမာတိဆိုတဲ့စွမ်းအားကနေခုနအာယုန်နဲ့စိတ်နဲ့ပေါ်မှာကွာမတော်အောင်ထိန်းတာပေါင်းကြည့်လိုက်တဲ့အခါကျတော့စိတ်ကူးနေတာကဝိတက်ကြံစည်နေတာကဝိสารနှစ်ချိုက်နေတာကပီတိ
ကိုယ်ရောစိတ်ရောငြိမ်းချမ်းသွားတာကဒုက္ခ။ဟောတင်းငိမ့်နေတာကဒီကက်ကတာလို့ဆိုပြီးအဲ့ဒါကိုဇန်အင်္ဂါ၅ပါးလို့ခေါ်တယ်။အဲ့ဒီအင်္ဂါ၅ပါးကဒီတဏှီတဲ့စွမ်းဤတတိပြည့်ပြည့်နဲ့အလုံးလုံးနေပြီးဒီအာယုန်လေးပေါ်မှာတဏှီတဲ့အလုံးလုံးဟန်ချက်နေနေတဲ့ဒီအာယုန်မှာအလုံးလုံးနေပြီးဆိုရင်ဒါပထမဇန်ရတယ်လို့ခေါ်တယ်။
အာယုန်တစ်ခုပေါ်မှာစူးစိုက်ပြီးတော့ရှိအဲ့ဒီလိုပထမဇန်ရပြီဆိုတဲ့ပုဂ္ဂိုလ်တရားမှာဘာတွေဖြစ်လာတော့လို့ဆိုရင်ရှိဝိဝေစေဝကာမေဟိမျက်စိကကြည့်ပြီးပြောစရာအာယုန်နားကနားထောင်ပြီးတော့ပြောစရာအာယုန်နှာခေါင်းကနားအနံ့ရပြီးပြောစရာအာယုန်လျှာကလေး ရက်ပြီးတော့လည်းရက်ပြီးတော့ပြောစရာအာယုန်ခန္ဓာကိုယ်ကချစ်တွေ့ပြီးပြောစရာအာယုန်ဆိုတဲ့ဒီကာမတွေကလည်းဒီလွတ်လိုက်ဒီပုံမှာလုံးဝဆိုင်ရောက်တော့နော်မျက်စိနဲ့မြင်ပြီးပြောတဲ့အပြော်မျိုးမရှိတော့ဘူးနားကကြားပြီးပြောတဲ့အပြော်မျိုးတွေမရှိတော့ဘူးအဲ့ဒီကာမတွေကလုံးဝခိတ်ဆိတ်သွားအဲ့ဒီကာမဆိုတဲ့ ဒီပြောစရာအာယုန်တွေပေါ်မှာပြောခြင်းနေတဲ့ဒီလောဘခိတ်စိတ်သွားမှဆံဆိုတာရနိုင်တယ်ဒါမကင်းရင်မရဘူးတဲ့သူကဥပမာပါနဲ့ဒီလိုဆိုရင်ဟိုဘက်ကန်းရောက်ချင်တဲ့ပုဂ္ဂိုလ်ကဒီဘက်ကန်းကိုစွန့်ကိုစွန့်ရတယ်ဒီဘက်ကန်းကိုမစွန့်ခွာဘဲနဲ့ဟိုဘက်ကန်းရောက်တဲ့ဆိုတာမရှိဘူးဒါကြောင့်မို့စာပေမှာဝိဝိစေဝကာမေဟိကာမတွေကနေလုံးဝဆုံးမပြီးတာဖြစ်သွားရတယ်
ဝိဝိစေဝအကုသလေဟိဓမ္မေဉာဏ်နဲ့အကုသတရားတွေလည်းမဖြစ်တော့ဘူးအဲ့ဒီအချိန်မှာငြိမ်သွားပြီလို့ဆိုတော့ပါရမီဖြစ်တယ်ဆိုရင်ဒေါသတွေမဖြစ်ဘူးမာမာတွေမဖြစ်ဘူးအိတ်တာတွေမဖြစ်ဘူးမစ္ဆရိယတွေမဖြစ်ဘူးစိတ်ရဲ့အညစ်အကြေးတွေတခုမှမဖြစ်တော့ဘူးလို့ဆိုတော့အဲ့ဒီမဖြစ်တော့ဘဲနဲ့ဘာတွေလာနေလဲဆိုဝိဝေကစံအဲ့ဒီကာမဂုဏ်အာယုန်တွေကလွတ်သွားပြီးတော့ ဖြစ်ပေါ်လာတဲ့ပီတိဒုက္ခနှစ်ချိုက်နေတာနဲ့ချမ်းမြေ့နေတာဟောဒီသဘာဝလေးနှစ်ခုလက်တွေ့ခံစားရတယ်ဒါလို့
ကိုယ်ဝေကာစပိတိဒုက္ခလို့ခေါ်တယ်ကင်းကွာလွတ်လပ်ပြီးတော့တမကုံအာယုန်တွေကစိတ်ကင်းကွာသွားပြီးတော့ချမ်းမြေ့ကြည်နူးနေတဲ့ကြည်နူးမှုနောက်ကလူတွေရဲ့ကြည်နူးမှုကဘာလဲကြည်နူးတာလို့ဆိုကိုမြင်နေတဲ့အာယုန်လေးကိုကြည့်ပြီးကြည်နူးကြတယ်ခါတိုင်းဟုတ်လားနားကကိုယ်ကြိုက်တဲ့အချင်းလေးထောင်ပြီးတော့ကြည်နူးကြတယ်နှာခေါင်းကကိုယ်ကြိုက်တဲ့အမွေလေး အမွေနာနာကိုရှူပြီးတော့ကျင်နူးကြတယ်။လျာသာလည်းကိုကြိုက်တဲ့အစာလေးကိုစားပြီးတော့ကျင်နူးကြတယ်။ခန္ဓာကိုယ်ကလည်းကိုထိတွေ့ကျင်တာလေးထိတွေ့ပြီးတော့ကျင်နူးကြတယ်။ဒါကကာမကျင်နူးမှုလို့ခေါ်တယ်။အဲ့ဒီကာမကျင်နူးမှုနဲ့မတူတဲ့ကာမအာယုန်တွေကိုကျော်လွှားသွားပြီးတော့ဒါတွေကိုဆွတ်လွှတ်ထားပြီးဩခန္ဓာကပြောရတဲ့အနိတံလေး တော့မိโกဒံလေးလို့ဆိုရဲနမိတ်အာယုန်လေးနဲ့ကြည်နူးနေတဲ့ကြည်နူးမှုမျိုးတဲ့ဒါကပထမဆုံးအဆင့်အဲ့ဒီလိုရသွားတယ်လို့ပြောတယ်။ဇာယရာနဲ့ကျိုးကဇံပြန်တယ်လို့ထင်တယ်ဇံဆိုတာပြန်တာမဟုတ်ဘူး။ဗမာစကားမှာဇံပြန်တယ်လို့ပြောပြီးမှဇံပြန်တာမဟုတ်ဘူးเนาะ။ဇံဆိုဒီမှာအဓိပ္ပာယ်နှစ်ခုပေးထားတယ်။ဇံဆိုဒီမှာ လောင်ချွမ်းနေဆိုတဲ့အဓိပ္ပာယ်ကတစ်ခုအာယုံပေါ်မှာစူးစိုက်ပြီးတော့တက်ပြီးတော့ရှုနေမှုဆိုတာကတစ်ခုအဓိပ္ပာယ်နှစ်ခုရအခုလိုပထမဆုံးရလာပြီဆိုတာလည်းကြတယ်နဲ့စိတ်ရဲ့အငြင်းချင်းတဲ့နေဝရဏတရားတွေကိုလောင်ပလိုက်တာမရှိတော့ဟောမင်းနဲ့ တစ်စုံတစ်ခုကိုလောင်ပြလိုက်တဲ့ကဥပမာနဲ့စက်ကူကိုမီးရှို့လိုက်လို့ရှင်စက်ကူကိုလောင်ပလိုက်တယ်လို့ပဲဒီတစ်ပါးကတရားတွေကကံကုံအာယုန်တွေကိုလောင်ပလိုက်တဲ့ဆိုဖြစ်စည်းပြလိုက်တာမရှိတော့ဘူးဒါပြောနောက်တစ်ခုကနမိတ်အာယုန်လေးပေါ်မှာစိတ်ကလေးကစူးစိုက်ပြီးတော့ကြည့်နေတယ်အဲ့ဒီစူးစိုက်ပြီးရှုနေတာကိုပဲဇာနအဆံလို့ခေါ်တာတဲ့အဲ့ဒီဇံဆိုတဲ့အဲမှာဘာနဲ့ဖွဲ့စည်းထားတယ ချမ်းမြေ့နေတာရယ်တည်ငြိမ်နေတာရယ်ဆိုတော့စိတ်ရယ်စွမ်းအားငါမျိုးနဲ့ဖွဲ့စည်းထားတာကိုဇာလို့ခေါ်တယ်အဲ့ဒီပြိပ္ပံဇာကနေတော့ဒုတိယကျတော့ဘာကိုကြော်သွားလိုက်လို့ဆိုစိတ်ကူးနေတာမလို့တော့တမာရီစွမ်းအားကိုမျက်လိုက်တာနဲ့တကယ်စိတ်ကူးနေတာချမ်းစည်းနေတာမပါတော့ဘူးနဲ့ဘာဖြစ်သွားလို့ဆိုရင်နှစ်ချိုက်နေတာတည်ငြိမ်နေတာ ချမ်းမြေ့နေတာ။ချမ်းမြေ့နေတာရဲ့နှစ်ချိုက်နေတာရဲ့တည်ငြိမ်နေတာရဲ့ဒီသုံးမျိုးနဲ့နေတာဒါကိုဒုတိယဇာတ်လို့ခေါ်တယ်။တခါအဲ့ဒီထဲကနေပြီးတော့နှစ်ချိုက်နေတဲ့သဘောတရားကိုစိတ်ရလှုပ်ရှားမှုသဘောဖြစ်ပြီးတဲ့ကြောင့်အကြည့်မြင်လာလို့အဲ့ဒီနှစ်ချိုက်မှုကိုမလိုလားလို့နှစ်ချိုက်မှုကိုဖယ်ရှားလိုက်တဲ့အခါကျတော့ကိုယ်ရုပ်စိတ်ပါချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ ကိုယ်စိတ်ရောတိတ်နေတိတ်နေချမ်းမြေ့နေတဲ့တဘာဝကိုမလို့ခြင်းဘူးစိတ်လှုပ်ရှားမှုတခုမှမလို့ခြင်းဘူးခံစားမှုတွေကိုမလို့ခြင်းဘူးလို့ဆိုပြီးတော့ဒုက္ခကိုဖယ်ရှားလိုက်တဲ့အခါကျတော့ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့ဥပေက္ခာနဲ့တမာတိစွမ်းအားအဲ့ဒီနှစ်ခုတည်းနေတာကိုဆုံးထားဆောင်လို့ခေါ်တယ် အဲ့ဒီဆုံးဖြတ်ဆံရောက်သွားလို့ရှိရင်သူရဲ့စိတ်စွမ်းအားဒီအဆင့်အမြင့်ကိုရောက်သွားပြီ။အဲ့ဒီလိုအမြင့်ရောက်သွားပြီဆိုလို့ရှိရင်သူစောစောင်းနိုင်တာတွေဘာတွေစောစောင်းနိုင်လို့ဆိုရင်ဒီအချိန်မှာအဘိညာဉ်တစ်ခုလို့စမ်းပြန်လာလို့ဆိုတာဒီအဆင့်ရောက်မှာလုပ်လို့ရတယ်ပေါ့။ဒီအဆင့်ရဆိုတာလည်းလွယ်လွယ်ကူကူနဲ့ရတာမဟုတ်ဘူး။တစ်ခုနဲ့တစ်ခုစွမ်းသက်တည်ပြီးမြင့်အောင်အခြေရင ဒီကိုယ်ကထားတဲ့ပုဂ္ဂိုလ်တရားမှာအဘိညာဉ်ကြီးအောင်ပေါင်းလို့သွားပြီဆိုလို့ရှင်မြေရှိုးတာတို့မိုးပြန်တာတို့ဟောတကုအမျိုးမျိုးဖန်ဆင်းတာတို့သူကတော့နိုင်သွားနိုင်သွားအဲ့ဒါလို့ဖန်ဆင်းတဲ့အခါမှာလည်းတဘာဝကြတဘာဝကိုဆန့်ကျင်ပြီးတော့ဖန်ဆင်းလို့မရဘူးတဘာဝအတိုင်းဖန်ဆင်းရဆိုတော့ဒီကိုလမ်းလျှောက်ကြတယ်လို့ရှင် ये को मा चो दो फंसे पीर मा लाशा लो या นู้นสิเยาวดีนั้นก็มันช่างยกตัวมาไม่ได้แต่ว่าเมื่อโชคเจนเนี่ยส่วนตัวโชคไม่เนี่ยเราฮัลล่าเฮนเล่เชอองตัวนี้ลูกเชตองพันเซียนเลยสิเนี่ยสิกูบีพันเซียนเลยปีรอมาเอริตาเจนเนี่ยกูตัวเวนตัวละไม่เพียงก้าวเงินกูหลังจากตัวเจนเนี่ยส่วนตัวโชคไม่หลังกูหลังจากพันเซียนเลยปีรอมาเอริตาโมมาหลังจาก สั้นเช่นพี่ก็รู้ลมยาวแต่ยังรู้สุภาพน้อมในบาวลุ่นขวาสุภาพนั่งเฉยมหัศจรรย์นิชาเอ๋ปอมาจอลุ่มยาวรู้สุดเลยแต่บาวได้ตัวเลยได้ทุกข์พันเซนเนสเอร่าธรรมชาติเช่นเดียวกันว่าพอปองยองยองเช่นไรดูอมยันตัวนั่งเช่นอะคุณดูเส้นนี้เส้นนี้เจ้าฮอริตาเช่นเดียวกันเส้นกุญย์นี่อมลุ่มทับีโร แต่ในกรณีลุยอะไรในยันในลุยอะไรต้องยันในลุยอะไรที่สั่งอะไรเนี่ยสิ่งสั่งอะไรเนี่ยยกกูพิจารณาอะไรด้วยจ้ะยกมานานาเจนาสุรามิชิมุเรกัยยาเคราสุรามิชิมุยกขันละกูยี่ก็บอกว่ากรณีเย็นเลยแต่จะบอกว่าพยายามอะไรฮะฮอริสังเวนซาร์เลยสุดอะไรจ้ะ เป็นธาตุธรรมตุขาวิหารได้ยังมาว่ามาชนะบุตรสังเวชใจเอริลูกเช่นอยู่แต่ธรรมธาตุเช่นเสนุขอริธาเสียมาธรรมธาตุเช่นเสนาะเอริธรรมธาตุเช่นเสนุอภิมภิโยยาวพยาดานันเนจิโอมีเรื่องเช่นว่าธรรมธาตุมันเช่นอย่างรู้ลมอภิโยยาวพยากรณ์เรื่องเช่นอย่างนั้นกรณีเรื่องเช่นอย่างเช่นอย่างนี้สังเวชใจแต่ธรรมธาตุเช่นเสนุขอริธา ก็ธรรมชาติเรื่องนั้นสงฆ์บารมีมีรู้สิ่งทุกอย่างจูนนั้นสงฆ์อภัยเนี่ยไหมที่พวกมาขันใจเรื่องนั้นสงฆ์อภัยเนี่ยเพราะเราว่าจะเราไปยาวลงสิ่งสันไม่ชอบมุสลิมจะมาบียาวปัจจุบันสันยาเองปัจจุบันสันจะมาบ่งยาวไหมดุริยาสันยาเองดุริยาสันจะมาบ่งยาวไหมตันดิยาสันสุรสันดุตันดิยาสันสุรสันบ่งมียาวเลยตุเส้นเส้นได้ความ ถ้าตัวเองนะเส้นยังตรงอะไรไอ้เราไม่พูดในบางอย่างที่มาเรื่อยๆแต่ก็มีเปลี่ยนไปเด็ดตัวคนเราเจอเรื่องลินดานี่ดูมิโกดานี่ดูอายุนั้นไม่ประมาณสักปีเราไม่เลี้ยงเนี่ยแต่มาท่านเช่นเส้นเอาท่าเรื่องปกติเอาไว้พัฒนาเช่นเส้นเปลี่ยนมีสันเด็กสันเดียกันนี่ดีหรอวิพัฒนาเช่นเส้นเปลี่ยน เปลี่ยนยังมีสิบรูปเปลี่ยนไหมประมาณสามวันจ้าอะไรเดย์อายุนั้นไม่รีบออกมาสามวันจ้าอะไรเดย์สามวันจ้าดีแล้วสามวันนี้เปลี่ยนท่าอะไรเดย์ขาจ้าแล้วเปลี่ยนท่าเลยสิเปลี่ยนพี่รู้เวลาดีแล้วเปลี่ยนน้ำสูบอะไรเดย์ไอ้เรื่องน้ำสูบปีเดียขาจ้าแล้วตัวเองสิ่งเชื่อเชื่อเรื่องก็รู้ไม่เพียง สมัยที่เราได้รับเช่นนี้ไปเลยเพราะเราดาวสุรายบีดาวสุรายบีไม่รู้คนนั้นพิจารณาเรื่องสิ่งที่เกิดขึ้นรู้ว่ามันรู้เดียวสิ่งสูบีดาวเลยเช่นเอริสิ่งสูบีดาวเปลี่ยนเรื่องด้วยรู้ไม่ยากหรอกยากเนาะก็สิ่งที่มาบาปเช่นตัวเรื่องสุรายบีเปลี่ยนเส้นทางเลยยากไอ้เรื่องนี้เราเป็นสังเวชสารเป็นปกุยสิ่งกันสังเวชเปลี่ยนท่าอะไรเดียกันยากไอ้เรื่องสังเวชเรื่อง ไอ้ที่สังเสริญนี่เลยกูเว้ยอายุอภิเษกต้องชาบีเราวิปัสสนาไม่ชัวร์เลยไอ้เราวิปัสสนาจ้าเราคนนั้นก็เล่นดันโน่ลูกปีนี้ก็ตัวลูกชิวลูกไม่ยากรู้เล่นนั่งก็อายุยูบีเราพิพอนี่เลยคนนั้นก็ฉันสีการีสิกูการีสิจินูการีฉันยีการีสุดเลยฉันเองการีกูพิจารณาตัวสู้เลยเนี่ยสู้เลยสู้เลยใช่ไหม ชุดนักคุ้มชีวิตวิปัสสนาตัวเราชุดนักคุ้มชีวิตชุดนักคุ้มกับบาลุ่นนั่นเป็นเด็กกับทว่าวะลักษณะอินดิวิดวลการจารึกสิ่งของทว่าวะลักษณะตัวเองเนื้อชาวชีวิตเนี่ยรู้จักตัวเองเนื้อชาตัวบาลุ่นนั้นอ๋อฉันสิ่งเดียวสุดวิเดียตัววาวชีวิตนั้น อ๋อสิ่งที่เราอายุว่ามาปูปีนี่ระบาดมาส่วนตัวเองนี่ชาวด้วยวิชาเราที่เราเรียนอายุนี้เนี่ยสิ่งนี้เนี่ยที่นำท่านระบาดมาด้วยท่าระบาดมาส่วนตัวเองว่าว่าด้วย ပစ္စည်းကိုကြည့်လိုက်လို့ရှိရင်အော်အာယုံပေါ်မှာနှစ်ချိုက်နေတဲ့သဘောပါလားဆိုတော့သူ့ရဲ့သဘောကိုတွေ့လိုက်ဘူးသုခကိုကြည့်လိုက်လို့ရှိရင်ကိုချမ်းမြေမှုစိတ်ချမ်းမြေမှုဖြစ်ပေါ်စေတတ်တဲ့သဘောပါလားလို့ဆိုတာသူ့ရဲ့နိမိတ်ကိုတွေ့လိုက်ဘူးတမာတိကိုကြည့်လိုက်တဲ့အခါကျတော့အော်အာယုံနဲ့စိတ်ပေါ်မှာငြိမ့်နေအောင်လုပ်တဲ့သဘောပါလားလို့ဆိုတော့သူ့ရဲ့ဒါလေးတွေကသူတို့ရဲ ဒီအစစ်မှန်ဖြစ်တဲ့သဘာဝလက္ခဏာတွေကိုသိရမယ်ဥပမာမယ်စိတ်ဆိုးပြီးတဲ့လူတယောက်ဟာအော်ဒေါသဆိုတာဟာစိတ်ကိုရောင်ရက်ခတ်ပြီးစိတ်ကိုပူစီထားတဲ့သဘောပါလားတည်ငြိမ်နေတဲ့စိတ်ကိုဖြည့်စီးထားတဲ့သဘောပါလားလို့မတွေ့နိုင်ဘူးလားဟုတ်တယ်ဟောတပ္ပတိတိဒေါသတည်ငြိမ်နေတဲ့အနေထားလေးတစ်ခုပြတ်မသွားဘူးလား စိတ်ဆိုးတယ်ဆိုရင်ကတည်ငြိမ်နေတဲ့အနေထားလေးတစ်ခုပြတ်သွားတာလေ။အော်အဲ့ဒီလိုဖြည့်စည်းတဲ့သဘောကလေးပါလားလို့သိတာဒေါသရဲ့သဘာဝကိုသိတာပဲ။လောဘဆိုလို့ရှိရင်အော်အာယုံပေါ်မှာတွေ့ကပ်နေတဲ့သဘောလေးပါလားလို့လောဘရဲ့သဘောကိုဒီလိုမြင်တယ်။အဲ့ဒီလိုပဲသဘာဝတရားတွေမှာကိုယ်ပိုင်သဘာဝကလေးတွေရှိတယ်။အဲ့ဒီကိုယ်ပိုင်သဘာဝလေးတွေကိုကြည့်တာကိုသဘာဝလက္ခဏာလို့ခေါ်တယ်။ วิปัสสนาရှိပါမယ်ရှင်။သဘာဝလက္ခဏာကိုအရင်မိအောင်ရှာ။သဘာဝလက္ခဏာကိုကြည့်ရင်ကလေးဘာဖြစ်လာတော့ဆိုတော့တာမင်ညာလက္ခဏာလို့ခေါ်တဲ့အများဆိုင်တဲ့လက္ခဏာတစ်ခုတိုးချဲ့ပြီးတော့မြင်လာတယ်။တာမင်ညာလက္ခဏာဆိုတာဘာလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမပိုင်တဲ့သဘောဆိုတဲ့အနေစာဒုက္ခအနတ္တတိုးချဲ့မြင်လာတယ်။အဲ့ဒါတာမင်ညာလက္ခဏာလို့ခေါ်တယ်။
အဲ့ဒီယူနီဘာဆယ်ကာရက်တာရစ်စတစ်ဆိုတာကိုမြင်လာပြီဆိုရင်ဒါဝိပဿနာထူးခြားခြားမြင်လာတယ်လို့ပြောတာအဲ့ကြပါအဲ့တော့သမထချင်းတဲ့ခုကဝိပဿနာပြောင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအခုလိုပဲပြောင်းတယ်အဲ့ဒီကနေဆက်ပြီးတော့ဘာတွေတွေးလို့ဒီသဘာဝတရားလေးတွေကဘယ်မှာမှီဖြစ်တာလဲလို့ကြည့်ရင်
စိတ်ရဖြစ်ပေါ်ရာဖြစ်တဲ့နှလုံးသားကိုအမိပြုပြီးဖြစ်တာပါလားလို့ဆိုတယ်။ရုပ်တရားတွေကိုစဉ်ဆက်မပြတ်ဆက်ပြီးတော့ကြည့်တာတော့စိတ်ရောရုပ်ရောဒီနှခုလုံးမြင်လာတယ်။မြင်လာပြီးတော့စိတ်နဲ့ရုပ်ဟာမတူညီတဲ့သဘောထားလေးတွေပါမြင်လာတယ်။မြင်လာရင်ကနေတွားတဲ့အခါကျတော့ထိုးစိတ်ရောရုပ်ရောဒီနှခုဟာထာဝရတည်ငြိမ်နေတဲ့အရာမဟုတ်ဘူး ဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်ဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်အကြောင်းတိုက်ဆိုင်မှုဖြစ်လိုက်တယ်ပေါ်ပြီးရင်ပျောက်သွားတယ်ပျောက်တယ်ဆိုတာကဘာမှပေါ်မလာအောင်ပျောက်သွားတာနောက်ထပ်ဖြစ်တာနောက်ထပ်အကြောင်းတစ်ခုကြောင့်ဖြစ်လာတယ်အဲ့ဒီလိုစဉ်စဉ်ပြတ်ဖြစ်ပြီးပြတ်သွားတဲ့သဘောတွေမြင်လာတာအလေးစားအဲ့ဒီဖြစ်ပြမှုကြီးဟာစိတ်ပြည့်စရာကောင်းတော့အမြဲတမ်းရက်မရအောင် ဒီတော့ဒီလိုမြင်လာတာကဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကြတော့ခေါ်တာကအစဉ်အစဉ်ပထမဆုံးယုံနေတဲ့ကွဲတဲ့နာမရူပပြည့်စုံရညာခွဲခြားပြီးတော့သိမြင်တဲ့နာမရူပပြည့်စုံရညာအဲ့ဒီနောက်ကြတော့ထိုယုံနေပြီဖြစ်ပေါ်လာခြင်းအကြောင်းတရားကိုပါတွဲခက်ပြီးတော့သိလာတဲ့ပစ္စယပြိဟာညာအဲ့ဒီနောက်ကြတော့ထိုယုံနေလို့ရမမြဲတဲ့ အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောဆင်းရဲတဲ့ဆိုတာပြဿနာရှိလို့ဆင်းရဲတာပြောတာမဟုတ်ဘူးဖြစ်ပြီးပြည့်နေတာကြီးကိုစိတ်ပြည့်เสียရကြီးလို့ပြောတာเนาะအဲ့ဒီဖြစ်ပြမှုတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့စိတ်ပြည့်เสียကောင်းတာဒုက္ခအဲ့ဒီဖြစ်ပြီးတော့ပြည့်နေတာကိုရပ်တန့်ဖြစ်လို့မရတာကိုယ်မပိုင်တာအနတ္တ အဲ့ဒီသဘောတွေကိုတစ်ဖြည်းဖြည်းမြင်လာတဲ့အခါကျတော့သင်္ခါရတွေပေါ်မှာစိတ်ပြက်လာတယ်ငြင်းငွေ့လာတယ်ကြောက်စရာလို့မြင်လာတယ်ကြောက်စရာမြင်လာတဲ့အခါကျတော့အော်ဆုံးမချင်းလာတယ်ဆုံးမချင်းလာတဲ့အခါလွတ်ရလို့ကြောင်းထွက်ပေါက်ရှားလာတယ်ထွက်ပေါက်ရှားလာပြီးတဲ့အခါသင်္ခါရသဘာဝတရားတွေပေါ်မှာစိတ်လေးကတည်ငြိမ်မှုကိုပြန်ရလာအဲ့ဒါဝိပဿနာမှာအစဉ်အမြဲဆုံးသင်္ခါရဝိပဿနာမျိုးခေ
နန်းကဘယ်ထိအောင်သွားတော့ဆိုလို့ရှိရင်
ม่ผู้ยาตาตุยจูไม่ผู้อันนี้พี่น้องเลยนะตาวิปัสสนาลัญญาตมถะลัญญาเนี่ยนั้นซึ่งอ่ะอภิญญ์เตยินจมาบอกวิปัสสนาจ้ะเนาะดีกว่าไม่ผู้ตุอจุปิวิสัยไม่ผู้ยามั้ยไม่ผู้ยาเนี่ยนิพพานกูเหมาะขึ้นได้มั้ยดาวิปัสสนาลัญญาအဲ့တော့သမထကျင့်ပြီးတော့ဝိပဿနာကိုကူးတဲ့လမ်းရှိတယ်။အဲ့ဒီလိုသမထကိုမကျင့်မဲနဲ့ဝိပဿနာဓာတ်ပိုင်းသွားတဲ့နိလန်လည်းရှိတယ်။ဒါကြောင့်မို့လို့ယာနိကနှမျိုးဆိုပြီးတော့လောက်တာယာနဆိုတာဘယ်ဒီကဲစီးစရာယင်လေးသမထယင်လေးကိုစီးသွားမလားသို့မဟုတ်ဝိပဿနာယင်ကိုပဲစီးမလားပေါ့ဘယ်ယင်နဲ့ပဲသွားသွားသမထကိုအရင်ကျင့်ပြီးတော့မှဝိပဿနာကျင့်တဲ့နည်းရှိတယ်။ဝိပဿနာကိုဓာတ်ပိုက်တန်းပြီးတော့ကျင့်တဲ့နည်းရှိတယ်။ဒီနှစ်နည်းလုံးစလုံးဟာမှန်ကန်တဲ့နည်းတွေရှိတယ်။နော်။မိမိချိန်နဲ့တက်တဲ့လမ်းကြောင်းကသွားလို့ရတယ်။ရွှေဘုံဘုရားကြီးကိုတက်ချင်ရင်အရှိမုတ်ကတက်မလား။တောင်မုတ်ကတက်လား။မြောင်မုတ်ကတက်မလား။အနောက်မုတ်ကတက်မလား။ဘုရားမရောက်ဘူးလား။ရောက်တာကြီးကိုချိန်တဲ့လမ်းနဲ့သွား။ဟုတ်တယ်။ကိုကြိုက်တဲ့လမ်းကနေသွားကိုကြိုက်တဲ့ယဉ်စီးသွားလို့ရတယ်အဲ့တော့ဉာဏ်ဉာဏ်နဲ့တက်တက်တာတာတက်ချင်တော့ဓာတိကရှိတဲ့မောကတက်ပေါ့ဒါတော့အဲ့တော့သမထချင်းစင်ဆိုတာစိတ်ကိုတည်ငြိမ်အောင်အရင်လုပ်ပြီးတော့မှဉာဏ်စွမ်းကိုထူထောင်တာအဲ့ဒါသမထဝိပဿနာကျင့်တယ်ခေါ်တာပေါ့အေးဒီနှစ်ခုစလုံးကိုဘုရားမြတ်စွာကပါလို့ခေါ်လို့ဆိုတွင်းမိဘိက္ခူဓမ္မာဝိသဘာဂိယမညာလို့ဆိုတဲ့အဆင့်ကိုရောက်သွားနိုင်တဲ့ချက်စင်တစ်ခုလို့ပြောနော်ဝိသလို့ခေါ်တဲ့ဝိသဆိုတာဟိုအခုပြပြောနေတဲ့ဝိသလေးဇောကြီးကြီးပြောတာမဟုတ်ဘူးနော်ဝိသဆိုတာကိရိတာလေးကိုကုံသောအောင်ဖယ်ရှားပြနိုင်တဲ့ဆိုင်းတတိရှိတဲ့အသိဉာဏ်တစ်မျိုးမညာလို့ခေါ်တယ်အဲ့ဒီကိလေသာတွေကုန်သွားစေတတ်တဲ့ဝိသံဉာဏ်မျိုးကိုပေါက်ရောက်သွားစေတတ်တဲ့အကျင့်နှမျိုးတဲ့ဘာလို့ဆိုရင်တမထနဲ့ဝိပဿနာ။အဲ့တော့မြတ်စွာဘုရားကတမထကျင့်ရင်ဘာဖြစ်လဲ။တမထကျင့်ရင်စိတ်တည်ငြိမ်တယ်။စိတ်တည်ငြိမ်တဲ့စိတ်ဆွမ်းအားတွေရ။ဒါဖြင့်စိတ်ဆွမ်းအားရရလာတော့ဘာဖြစ်တော့အတွေ့အတာတဏှာဘာကအာယုန်ဒီပေါ်မှာမမောတဲ့လောဘကိုဖယ်ရှားပြစ်နိုင်တယ်ဟောတာအကျိုးပေါ့နော်အမှန်တန်ကြီးမားတဲ့အကျိုးတစ်ခုဒါချင်းဝိပဿနာချင်းစဉ်ကတော့ဘာပေးဝိပဿနာချင်းစဉ်ကိုချင့်လို့ရှိရင်ပညာဉာဏ်တိုးတက်တယ်ပညာဉာဏ်ဆိုတာအသိဉာဏ်လေးရှင်းလာအရာတွေမှာပြောနေရဲအိသဒုက္ခအနတ္တဆိုကိုယ်တိုင်တွေ့တာမဟုတ်ဘူးစာလဲတွေ့တာလည်းပြောနေကိုယ်တိုင်ချင်းကြည့်လိုက်တဲ့အခါကျတော့မမြဲတဲ့သဘောလေးတွေကထင်ထင်ရှားရှားဖြစ်လာကိုယ်တိုင်တွေ့လာတဲ့အသိဉာဏ်တွေရအဲ့ဒါကြောင့်မလို့ဝိပဿနာကျင့်တာဟာအသိပညာတိုးတယ်အသိပညာတိုးတော့ဘာဖြစ်တုံးဆိုရင်အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အမှောင်ကိုဖယ်ရှားပြစ်နိုင်တယ်ဒီဟောတာအကျိုးသူတို့ကသမထချင်းစဉ်ကရာဂကိုဖယ်ရှားနိုင်တယ်။ဘာကိုဖယ်ရှားတာတော့ရာဂကိုဖယ်ရှားတယ်။ဟောဒီရာဂကဒုက္ခပေးနေလေ။ရာဂဆိုတာအာယုံလေးတွေ့ကြိုက်စရာအာယုံတွေ့လိုက်ပြီးတော့ဆိုးထားလိုက်စိတ်ကိုအယောင်ဆိုးနေအများကြီး။ဒါမျိုးတစ်ခါမြင်ပြီးနောက်ထပ်လို့ချင်။သူကအယောင်ချေပေးလိုက်တာနောက်ထပ်လို့ချင်ဆွဲမဲ့အဲ့တော့သမထချင်းစဉ်ချင်းလိုက်လို့ရှင်အဲ့ဒါမျိုးမလာတော့ဘူးအာယုံပေါ်မှာအယောင်ဆိုးတဲ့ဇာကဆွဲသွားတဲ့ဇာကဆိုတာမလာဘူးမလာလိမ့်တဲ့ကြောင့်နောက်ထပ်ဖြစ်စရာမရှိဘူးဒီလိုဆိုတော့သမထချင်းစဉ်ချင်းလိုက်တဲ့အခါကျတော့တမာရီဆောအားတွေထက်လာတယ်စိတ်တွေကြီးငြိမ်းလာတယ်စိတ်တွေတိုးတက်လာတယ်စိတ်တွေတိုးတက်လာတဲ့အခါကျတော့တွတ်တာမှုဆိုတဲ့ကြောညာတဲ့သဘောတရားကိုဖယ်ရှားပြစ်နိုင်တယ်ဝိပဿနာချင်းစဉ်ကိုကျင့်တဲ့အခါအသိပညာကြီးအသိပညာဆိုတာဘာလို့အမှန်တရားကိုနားလည်တာသဘာဝကိုသိတာသဘာဝကိုသိဖို့ဆိုတာအလွန်ခဲတာနော် အဲ့ဒီတဘာဝအမှန်ကိုသိတတ်တဲ့အသိပညာတိုးတက်လာတဲ့အဲ့ဒီလိုတိုးတက်လာတော့ဘာဖြစ်တော့လဲအမှန်မသိတဲ့မောဟကိုဖယ်ရှားပြစ်နိုင်တယ်အဝိဇ္ဇာကိုဖယ်ရှားပြစ်နိုင်တယ်အဲ့တော့ပေါင်းလိုက်တော့ရာဂကြောင့်ညဉ့်ညွမ်းနေမယ်ဆိုလို့ရှင်ရာဂကစိတ်ကိုညဉ့်နှွမ်းထားအောင်ညဉ့်နှွမ်းအောင်လုပ်ထားမယ်ဆိုလို့ရှင်အဲ့ဒီစိတ်လေးဟာလွတ်မြောက်မှုကိုရနိုင်မှာမရနိုင်ဘူး ပဲတာမှုကစုတ်ကန်ထားပြီးအတွက်ကြောင့်အဲ့ဒီစိတ်လေးဟာအချင်းချင်းမိနေတယ်ထပ်ပေါက်မရှိဘူးတရားဝင်လူတွေမှာအချင်းချင်းမိနေတယ်ဆိုတာအဲ့ဒါပြတယ်တဏ္ဍာရာဂရဲ့စုတ်ပိတ်ထားမှုဘောင်ကျော်ပြီးတော့ထွက်မသွားနိုင်ဘူးလေအချင်းချင်းမိနေတယ်လောကကြီးတစ်ခုလုံးကိုခြုံကြည့်ရာဂရဲ့တားပေါင်နေကြည့်ပဲခေါ်တော့နော်ရာဂရဲ့ချီးကျွမ်းနေကြည့်ပဲအားလုံး ကိုယ်ကိုယ်ဖရီးဒမ်လို့ပြောနေပေမဲ့လို့ကိုယ်ကိုယ်ကိုယ်ပိုင်တယ်လို့ပြောပြီးမယ်လို့ဘသူကကိုယ်ကိုချုပ်ကန်စုံမို့ထားလဲဆိုရင်တဏှာကအစုံမို့ထားတာသူ့အလိုကြပဲဖြစ်နေရတယ်ဟုတ်ကဲ့အတွင်းသာရှိရစိတ်ကသွားမနေဘူးလားမတော်မှန်နိုင်မှုတော့ဒါကြောင့်မို့လို့ရာဂရဲ့ချုပ်ကန်မှုအောက်မှာနေရလို့ရှိရင်မလွတ်လပ်ဘူးလေဒါတခု ဒါကြောင့်မို့ရာဂကိုဖယ်ရှားပြီတပ္ပထချင်းစင်နဲ့ဖယ်ရှားပြတယ်အဝိဇ္ဇာကလွတ်မို့ထားလို့ရှင်ဘာဖြစ်လဲပညာဟာလွတ်လွတ်လပ်လပ်ပညာရဲ့ဆွမ်းဆောင်ချက်တွေမပေါ်ဘူးတဲ့ဘာဖြစ်လို့အဝိဇ္ဇာကပညာကိုအားလဲအောင်လုပ်တာတကယ်အဝိဇ္ဇာကိုဖယ်ရှားလိုက်တာနဲ့တကယ်နဲ့ပညာရဲ့ဆွမ်းရည်တက်ကြည့်တွေကအကုန်လုံးထက်ပြစ်ပြီးတော့လာတယ်
ဒီချက်စင်တစ်ခုမြတ်စွာဘုရားတို့ခေါ်တာအေးဒါကြောင့်မလို့အာနာပါနာကနေပြီးတော့သမထချင်းစင်ကိုတိုက်ရိုက်ကျင့်မယ်ဆိုလို့ရှိရင်သမထချင်းစင်ကိုကျင့်အာယုန်နှိမ့်ပေါ်မှာအလုံးလောက်ရတယ်အဲအာနာပါနာကနေပြီးတော့သမထကိုမသွားတော့ဘူးဝိပဿနာပဲတိုက်ရိုက်သွားနေမှာလေဆိုတော့မရဘူးလို့ရတယ်အဲ့ဒါကြတော့အလုံးလုံးပုံရင်းကွာသွားမြန် ပထမထွက်လေဝင်လေတို့အာယုန်ပြုရင်းကနေပြီးတော့ဝိပဿနာအလုံးလုံးတော့မယ်ဆိုရင်အာယုန်ပြုရမှာတစ်ခုမကဘာလို့ဆိုရင်ရှူလိုက်တဲ့လေလေးရဲ့ရှိုက်လိုက်တဲ့လေလေးရဲ့ထိုးလေလေးထိသွားတဲ့နာဒီကြားကကာယပဒါကယုတ်လေးရဲ့ထိတဲ့အခါထိမှန်းသိလိုက်တဲ့စိတ်ကလေးရဲ့ဘယ်နှခုတော့သုံးခုဟုတ်ကဲ့ထွက်လေဝင်လေရဲ့ ထက်လေဝင်လေရဲ့ထက်လေဝင်လေထိတဲ့နေရာရဲ့ထိမှန်းသိလိုက်တာရဲ့ဘယ်နှခုတော့အေးအဲ့ဒီသုံးခုကိုအာယုန်ပြုပြီးတော့ရှုမှတ်ရတယ်အဲ့ဒါကြတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်သွားတာတဲ့နော်ကိုယ့်ဘာကိုစမ်းကြည့်ရှုလိုက်ရင်ရှုလိုက်တဲ့လေကလေးထိသွားတယ်ရှုလိုက်တဲ့လေကလေးကဝါရောဖွတ်တာကရုပ်လို့ခေါ်တယ်စာပေလိုမခေါ်တတ်ချင်နေပေစေဒါလေးဟုတ်ကဲ့ ဒါလေးကရုပ်တစ်ခုအဲ့ဒီယုတ်ကလေးတိုးထိသွားတဲ့နေရာလေးကကာယပဒါကယုတ်တစ်ခုဟောယုတ်တစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ထိသိစိတ်လေးပေါ်လာသုံးခုဖြစ်လာလို့လားကြည့်လေမျက်စိကမြင်လာဝင်ကြည့်မျက်စိရဲ့အစင်းအာယုံရဲ့ဒီတစ်ခုဆုံလိုက်တဲ့အခါကျတော့မြင်သိစိတ်မပေါ်ဘူးလားအတန်ကလာလာတိုက်တဲ့အခါကြားသိစိတ်မပေါ်ဘူးလား
အနာကနှာခေါင်းလာပြီးတော့ထိလိုက်တဲ့အခါနံသိစိတ်မပေါ်ဘူးလားအရသာကဆရာပေါ်မှာရောက်လာတဲ့အခါမှာလေယသိစိတ်ပေါ်တယ်ခန္ဓာကိုယ်ကဒီအာယုံကခန္ဓာကိုယ်နဲ့လာထိတဲ့အခါကျတော့ထိသိစိတ်ပေါ်တယ်ဟောလေလေးကဖွတ်တတ်ပါယုံလေလေးထိတဲ့နေရာကကာယပဒါကအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့ပေါ်လာတာကကာယဝိညာဉ်စိတ် ရသော်များကပါဠိလိုဟောတယ်ဒီတိုင်းဟောတော့ပါကာယေစပတိစ္စဖုတ္တပိစ္စဥပိစ္စတိကာယဝိညာဏံကာယပဒါကယုတ်ကလေးရေဖုတ္တပါယုံရေဒီနှစ်ခုကိုမိပြီးတော့တဲ့ထိသိစိတ်ကလေးပေါ်တာပါတဲ့ဟောအာလပနလုပ်ကိုဝိပဿနာတိုက်ရိုက်လုပ်ချင်ပြီဆိုလို့ရှိရင် လေကလေးရဲ့ထိုလေကလေးထိတဲ့ကားပဒါရံရုပ်ရဲ့အဲ့ဒီရုပ်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာထိတိစိတ်ကလေးပေါ်လာတယ်နန္တရားပေါ်လာတယ်ဆိုတာကိုသတိထားအဲ့ဒီလိုသတိထားလို့ရှင်ကိုယ်စိတ်ထဲမှာအော်လေလေးကတဘာဝတစ်ခုလေလေးထိတဲ့နေရာလေးကတဘာဝတစ်ခုအဲ့ဒီတဘာဝနှစ်ခုဒီတိတဲ့ခြင်းသဘောမရှိဘူးအာယုံကိုတိခြင်းသဘောမရှိဘူး အဲ့ဒီနှစ်ခုထိလိုက်တဲ့အခါပေါ်လာတာလေးကမှနန္ဒရာအာယုဝတိတတဲ့သဘောပါလားကဲဓမ္မိချက်ကလေးချက်ကြည့်ပါဓမ္မိချက်ချက်ကြည့်လို့ရှင်ဘယ်နှစ်ခုလဲစဉ်းစားကြည့်ချက်တဲ့လူရဲ့ဒီလက်ကလေးနဲ့ဖြစ်ချက်တာလေဘိန်းလုံးရဲ့လက်ဟုတ်ကဲ့အများဆုံးအချမ်းချင်းနှစ်ခုတွေ့ချက်ဘိန်းလုံးဘိန်းလုံးပေါ်လက်တင်ပြီးတော့ဖြစ်ချက်တာလေ ဘိန်းလုံးကတခုလက်ကတခုအဲ့ဒီနှစ်ခုဖြစ်ချလိုက်တဲ့ကဘာပေါ်လာမိတော့ကလေးပေါ်တာဟောတခုစီပဲပေါ်လာအဲ့ဒီသဘောပဲအဲ့ဒီသဘောပဲစိတ်ကလေးကလည်းအဲ့ဒီမိတော့ကလေးပေါ်သလိုစိတ်ကလေးပေါ်တာအဲ့တော့ဒီစိတ်ကလေးကသူ့ဘာသူဖြစ်တာမဟုတ်ဘူးဒီမိတော့ကလေးကသူ့ဘာသူရှိနေတာဟုတ်ကလားမဟုတ်ဘူးခုနက ဖြစ်တယ်လည်းရခုနကဘိန်းလုံးရအဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသူပေါ်တယ်ကတိတဲ့သင်္ချာတဲ့ဥပမာတစ်ခုပြောမယ်စောင်းတီးတယ်ဆိုတော့စောင်းကျိုးပေါ်လက်ကလေးတင်ပြီးတော့တီးလိုက်စောင်းကျိုးရတီးတဲ့လက်ရထွက်ပေါ်လာတဲ့အပန်းဘယ်နှစ်ခုလုံးသုံးခုသုံးခုပေါင်းတယ်သုံးခုပေါင်းတော့အကြောင်းနှစ်ခုရောက်အကျိုးဖြစ်လာတယ်ဆိုတာမထင်ရှားဘူးလား
အေးအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်ပြီးဆိုလို့ရှင်ထွက်ပေါ်လာတဲ့အတန်လေးနဲ့အခုအသိစိတ်ကလေးပေါ်လာတာနဲ့တူတူပဲတဲ့အဲ့တော့လေလေးကယုတ်တရားထိုလေကလေးတိုက်သွားတဲ့ကာယပဒါကယုတ်တရားအဲ့ဒီယုတ်တရားနှစ်ခုထိခတ်ခြင်းကြောင့်အသိစိတ်ကလေးပေါ်လာတာဒါကနန္တရားဆိုကြည့်လိုက်တဲ့အခါကျတော့အော် ဒီမိနစ်ပိုင်းဒီစက္ကန့်ပိုင်းမှာဒီယုံနဲ့နာနဲ့ဒီနှစ်ခုပဲရှိတာပါလားလို့မြင်လာတယ်အဲ့ဒီလိုမြင်လာလို့ရှိရင်နာမရူပပြင်ဆင်တာယုံနဲ့နာကွဲသွားတယ်လို့ပြောတာနော်ယုံနဲ့နာကွဲသွားနောက်တစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်အတိညာဆိုတာတိုးတိုးလာတစ်ဆင့်တည်းပြီးတော့စဉ်းစားလာတယ်ဩဒီလေကလေးနဲ့နာသီးရားနဲ့မထွေခင်ကအသိစိတ်ကြီးမပေါ်ဘူးထိမှအသိစိတ်ကြီးပေါ်တယ်ဆို လေလေးရဲ့နာသီးရားကကာပဒါရာရဲ့ဒီနှစ်ခုကအကြောင်းတရားမဖြစ်ဘူးလားပြုလို့ကြောင့်ပေါ်လာတာလေးကအသိစိတ်လေးကအကျိုးတရားခုနကလိုစောင်းလေးစောင်းကျိုးလေးနဲ့လက်ကလေးနဲ့တိခတ်လိုက်လို့ပေါ်လာတဲ့အတန်အတန်ကအကျိုးတရားစောင်းကျိုးရဲ့လက်ကလေးရဲ့တိခတ်တဲ့လက်ရဲ့ကအကြောင်းတရားဟုတ်အကြောင်းနဲ့အကျိုးပြလိုက်ဒါကိုပြည့်စုံသေးတာညာလို့ခေါ်တယ်အခြေခံ เนาะအဲ့တော့ပထမယုံနံကွဲသွားပြီယုံနံကွဲသွားပြီယုံနံရဲ့အကြောင်းတရားကိုသိလာပြီဒီဉာဏ်နှစ်ခုကဝိပဿနာဉာဏ်ရဲ့အခြေခံနှစ်ခုပဲတဲ့နာမရူပအစာလိုပြောရင်နာမရူပပြိစေရဉာဏ်ယုံနံကိုခွဲခြားသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်ထိုယုံနံနှစ်ခုရဲ့ဆိုင်ရာအကြောင်းကိုသိတဲ့ဉာဏ်လို့ဆိုဟောဉာဏ်နှစ်ခု အဲ့ဒီဉာဏ်တစ်ခုရထားပြီဆိုလို့ရှိရင်အာမငယ်နဲ့ဝိတ္တိမဲ့ဉာဏ်ကြီးမှာအဲ့ဒီဉာဏ်တစ်ခုဘုရားတာသနာနဲ့ကျုပ်လဲချိန်မှာအဲ့ဒီဉာဏ်လေးတစ်ခုကိုရှင်းရှင်းလင်းလင်းလေးရအောင်ကြိုးစားအဲ့ဒါရအောင်ကြိုးစားထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်တစ်ခုဖြစ်လာပြီဆိုရင်သုလသောတာပန်သောတာပန်အငယ်စားလို့ဒီလိုပြထားတယ်ဟုတ်ကဲ့သောတာပန်အငယ်စားဒါဖြစ်လို့သောတာပန်အငယ်စားလို့
Tattwa so de a twi ma shi do tu phe cha pye nai le a myin ga mhan twa bi a chao ko myin yi a twa cha a chao myo sin yin mu ne pat de bi tan le ya khen twa le do ta ban phit de so da a myin mhan na ne tan le ya khen la be a myin mhan twa ga ne tan le ya khen twa la ha da do ta ban pauk ko ye a chi twi da cha mo su la do ta ga lo de lo byo da ဘုရားတာဝနာနဲ့ကြုံတဲ့အချိန်မှာအဲ့ဒီအဆင့်လေးတော့အနည်းဆုံးရအောင်ကြိုးစား။အဲ့ဒီကနေသင်္ကြန်ကြီးရှုမှတ်လိုက်တဲ့အခါကျလို့ရှိရင်ခေါဏပြောရဲ့ဝိပဿနာဉာဏ်နဲ့အဆင့်အဆင့်နဲ့ နောက်ဆုံးသင်္ခါရတွေပေါ်မှာစိတ်ရဲ့ငြိမ်းဝေးရာကနေသင်္ခါရတွေပေါ်မှာတည်ငြိမ်တဲ့စိတ်နဲ့ရှုမှတ်နိုင်တဲ့သင်္ခါရဝိပဿနာမှာအဆင်းမြင့်ဆုံးပဲအဲ့ဒီသင်္ခါရဝိပဿနာညံတန်သွားပြီဆိုလို့ရှိရင်သင်္ခါရအာယုန်ကလုံးဝချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ကိုတွေ့မှာပါတဲ့လမ်းဆုံးလို့ရှိရင်ရွာရောက်တဲ့ပြောရမလားအေး ဝိပဿနာကျင့်စဉ်မှာလည်းအာယုံဆုံးသွားရင်နိဗ္ဗာန်တွေ့ပါမယ်အဲ့ဒီချိန်အောင်လိုက်ရတယ်နော်အာယုံဆုံးသွားတဲ့အချိန်မှာနိဗ္ဗာန်တွေ့ပါမယ်သင်္ခါရအာယုန်ကြီးကုန်သွားလို့ရှိရင်အဲ့ဒါနိဗ္ဗာန်တွေ့ပြီပေါ့လမ်းဆုံးချိန်အောင်လိုက်အဲ့ဒါကြောင့်မလို့သမထကျင့်စဉ်ဝိပဿနာကျင့်စဉ်ဒီကျင့်စဉ်နှစ်ခုစလုံးဟာဘုရားမြတ်စွာဘုရားရဲ့သာသနာတော်မှာလိုအပ်တဲ့ကျင့်စဉ်နှစ် ကျင့်စဉ်ဆိုတာမိမိရဲ့စိတ်တည်ငြိမ်မှုကိုကျင့်ကျင့်တော့အကျိုးဟာနဘဝအတွက်မျှော်လင့်နေစရာမလိုဘူးဒီဘဝကျင့်ဒီဘဝအကျိုးခံစားရမှာပဲကိုယ်လုံးနိုင်တဲ့စွမ်းအားအနည်းရောက်ဒီအကျိုးတရားဟာရလာမယ် ဘုရားမြတ်စွာဟောတဲ့တန်တဲ့ချီကိုအက္ကာလိကိုဒီကလေးလို့ဒီကလေးဒီအကျိုးတရားဟာအတိုင်းအတာတစ်ခုကြည့်လို့ရကြပါပဲတဲ့နော်အဲဒါကြောင့်မို့လို့သမထချင်းစဉ်ဒီပါတယ်လေနိဝရဏတရားဆန့်ကျင်တဲ့တရားတွေကိုဖယ်ရှားပြစ်တယ်ဉာဏ်အေးစေတယ်ဝိပဿနာချင်းစဉ်ဒီထူးခြားတဲ့အမြင်လေးနဲ့မြင်သိစေတယ်ဒါကြောင့်မို့ဒီဉာဏ်နှစ်ခုလုံးဒီ ဘုရားမြတ်စွာပွင့်ပေါ်လာတဲ့အခါဘုရားဟောထားတဲ့ဒီအသိဉာဏ်နှစ်ခုစလုံးသာသနာတော်နဲ့ချုပ်ပြီးတဲ့အခါတို့တွေရအောင်ကျင့်ကြံကြိုးကုန်အားထုတ်ရမယ်လို့ကိုယ်စီကိုယ်စီယုံကြည်ပြီးကျင့်ကြံကြိုးကုန်အားထုတ်နိုင်ကြပါစေကုန်သတည်း